Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်နာခင်ဗျာ VOA American တန်ခါနေ2024ခုနှစ်ဖေဖော်ဝါရီလ22ရက်တသရိညာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 အထိဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်နေပါပြီ။လိုင်းဒိုမီတာ1925 32ပြင် VOA website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နာဆင်ကြည့်ရှုနိုင်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမြင့်ပါ
မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါမှာဂျော်ဒန်မြေနောက်ပတ်ကန်ဒေတာတွေကအစ္စရေးစစ်ဆေးဂိတ်တခုလာမှာပြစ်ခတ်မှုဖြစ်လို့အစ္စရေးတယောက်သေဆုံးပြီးတော့၈ယောက်ထဲမှနေထိုင်ရရသွားပါတယ်နျူကလ িয়ার လက်နက်ထုတ်လုပ်နိုင်တဲ့အဆင့်ရှိတဲ့မြန်မာနိုင်ငံအတွက်ဓာတ်တပ်တွေကိုမှောင်ခိုရောင်းချဖို့စူးစမ်းမှုနဲ့ဂျပန်ယာကူဇာကောင်းဆောင်တယောက်ကိုအမေရိကန်အစိုးရကတရားစွဲလိုက်ပါတယ်ကဘာတဝမ်းမှာစစ်ပွဲပြစ်ပခတွေကြားမှာအပြစ်မဲ့ပြည်သူတွေသေဆုံးနေတာကိုဒီကုလသမဂ္ဂကတားဆီးနိုင်အောင်မလုပ်ဘူးဆိုပြီးတော့G20 အင်ရှင်ဖြစ်ကျင်းပတဲ့ဘရာဇီးနိုင်ငံကဝေဖန်ပြစ်တင်လိုက်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။မဆူမြတ်မွေးအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ရှမ်းပြည်တောင်ပိုင်းစည်ရည်တင်းမာမှုထက်လက်လက်ကြီးကြဒေသခံတွေတင်းရှောင်နေရတာမှာဒေသခံတူက
မနေ့ကရွာလေ။အဲ့ဒီမှာလက်လက်ကြီးဖြစ်သူနေတယ်နဲ့မမောခံတိုင်ရော။အဲ့ဒီရွာပြန်သချတယ်။ဒီမနေ့ရောဒီနေ့လည်းချတယ်ကလေးမျိုးနဲ့ခဲ့ရတယ်မတော်တော့ဘူးဒီနေ့ဆက်ခဲ့နေ
နောက်လွိုက်ကောဘက်မှာလဲတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်ဒါအပြင်တဝဲခရိုင်မှာလဲစစ်ကောင်စီနဲ့တိုက်ပွဲတွေပြင်းထန်ပြီးစစ်ကောင်စီဘက်မှာအခြေဆုံးများနေတယ်လို့ဆိုပါတယ်အခုလိုသတင်းလော်ရီအပီးမှာတော့ကြတာပိညာဖတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခရိုင်မြမရေးသုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းသတင်းလော်ကဏ္ဍတွေကိုဇက်တိုက်နှဆင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတဲ့ရောက်သတင်းတွေကိုမဆုမြတ်မွန်လည်းပဲကျွန်တော်ပြောပြပေးပါမယ်ခင်ဗျ
ကျော်ရမြစ်နောက်ဖက်ကန်ဒေတာတွေကဒီအစ္စရေးစစ်ဆေးဂိတ်တစ်ခုနားကလမ်းပေါ်ကနေပြီးတော့တနက်သမား3ယောက်ပြစ်ခတ်လို့အစ္စရေးတယောက်တေဆုံးပြီးတော့6ယောက်ထဲမှနေဒဏ်ရာရသွားပါတယ်မနေ့9နာရီခွဲရင်ကျော်ပိတ်ချိန်ဂျေရုဆလင်မြို့အရှိတ်အဝေးပြေးလမ်းမကြီးပေါ်ကနေစစ်စေးဂိတ်မှာစောင့်နေတဲ့ကားတွေကိုမောင်းပြန်တပ်တပ်တွေနဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့အစ္စရေးရဲတပ်ဖွဲ့ကပြောပါတယ်တနက်သမားနှစ်ယောက်ကိုအစ္စရေးလုံခြုံရေးတွေကရှင်းလင်းတုတ်တင်ခဲ့ပြီးတော့ထွက်ပြေးသွားတဲ့တတရတယောက်ကိုလည်းရှာဖွေဖမ်းဆီးခဲ့ပါတယ်။တစ်ချိန်တည်းမှာပဲဂါဇာကမ်းမြောင်ဒေသတောင်ပိုင်းရာဖာမြို့အပေါ်အစ္စရေးစစ်တပ်ကတိုက်ခိုက်မှုတွေကိုဆက်လုပ်နေပါတယ်။အစ္စရေးစစ်တပ်ရဲ့တိုက်ခိုက်မှုကြောင့်ပါလက်စတိုင်းပြည်သူတွေရဲ့လုံခြုံရေးအတွက်အပြစ်ရဖို့တောင်းဆိုမှုတွေလည်းဆက်လက်ထွက်ပေါ်နေပါတယ်။အစ္စရေးတို့ပိတ်ဆို့ထားတဲ့ဂါဇာဒေသတွေကိုလူသားချင်းစာနာတဲ့အကူအညီတွေကုန်းချောင်းကနေပို့နိုင်ဖို့ခက်ခဲနေချိန်မှာဗြိတိန်နဲ့ဂျော်ဒန်နိုင်ငံတို့ကလေကြောင်းကနေပြီးတော့အကူအညီတွေကိုဒီကနေ့ချပေးခဲ့ပါတယ်။ဂါဇာဒေသမြောက်ပိုင်းကတယ်အယ်ဟာဝါဆေးရုံအတွက်ဆေးဝါးလောင်စာနဲ့အစားအသောက်တွေပါဝင်တဲ့တန်ချိန်၄တန်ရှိတဲ့ဗြိတိန်ရဲ့အကူအညီတွေကိုဂျော်ဒန်လေတပ်ကလေယာဉ်တွေနဲ့ချပေးခဲ့တာပါ။အခုလိုမျိုးအကူအညီတွေပေးဆောင်ပို့ဆောင်ပေးနိုင်ဖို့အတွက်လူသက်တွေကယ်ဆယ်နေတဲ့ဒီဆေးရုံဆက်လက်လည်ပတ်နိုင်သမှဖြစ်တယ်လို့ထောင်ထဲချတဲ့လူတွေကိုကုသပေးနိုင်မှာဖြစ်တယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးဒေးဗစ်ကင်မရွန်ကကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်။ဂါဇာဒေသကအခြေအနေတွေဆက်ပြီးတော့ဆိုးဝါးနေပြီးနောက်ထပ်အကူအညီတွေအများကြီးလိုအပ်နေတယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။လူသားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်ဖို့နဲ့ဟာမတ်စ်တို့ဖမ်းဆီးထားတဲ့တရားခွန်တွေပြန်လည်လွတ်မြောက်ရေးအတွက်တိုက်ခိုက်မှုတွေယာယီရဖို့အတွက်ကိုလည်းဗြိတိန်အစိုးရကတောင်းဆိုပါတယ်။
ဟူတီတပုန်ရဲ့လက်ချက်ကြောင်းလိုယူဆထားတဲ့မစ်ဆိုင်းတုံးကြောင့်အေဒင်ပင်လယ်ကွေ့တဲ့သင်္ဘောတစီမိလောက်နေပါတယ်။ရှီမင်နိုင်ငံအခြေစိုက်ဟူတီတပုန်ဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ယူဆတဲ့ဒီမစ်ဆိုင်းတုံးထိမှန်မှုကြောင့်ပင်လယ်ကွေ့အတွင်းဒီနေ့ဖေဖော်ဝါရီ22ရက်နေ့မှာသင်္ဘောတစီမိလောက်နေတာပါ။အစ္စရေးနိုင်ငံအီလက်စိတ်ကန်မြို့နေမှာဟူတီတပုန်ဖွဲ့ကပစ်လိုက်တယ်လို့ယူဆတဲ့ဒုံးကျည်ကိုအစ္စရေးကကြားဖြတ်တိုက်ခိုက်တဲ့အချိန်မှာပဲအဲ့ဒီသင်္ဘောတိုက်ခိုက်ခံခဲ့ရတာပါ။အစ္စရေးကဟာမတ်စ်ဘော်တိုက်ခိုက်မှုတွေကိုဆန့်ကျင်တဲ့အနေနဲ့ရှီမင်မာရှိတဲ့ဟူတီတပုန်အဖွဲ့ကအခုလိုတိုက်ခိုက်မှုတွေကိုအရှိန်မြင့်လာနေတာပါအမိဖော်ပြထားခြင်းမရှိတဲ့အဲ့ဒီသင်္ဘောဟာဒုံးချီနှစ်ခုနဲ့ပြစ်ခတ်တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်မိလောင်ခဲ့တာလို့ဗြိတိသျှရေတပ်လက်အောက်ခံရေချောင်းတော်လှန်မှုလုပ်ငန်းစောင့်ကြည့်မှုကကဲဌာန UKMTO ကပြောပါတယ်တခြားအသေးစိတ်ချက်လက်တွေကိုတော့ UKMTO ကဖော်ပြခြင်းမရှိပါဘူးမိလောင်သွားတဲ့သင်္ဘောပလူးကျွန်းမှာမှတ်ပုံတင်ထားတဲ့ Islander ဆိုတာကို AP သတင်းဌာနသင်္ဘောတွင်နေဆိုင်တဲ့အချက်လက်တွေစောင့်ကြည့်လေ့လာရေးဌာနကစုံစမ်းသိရှိခဲ့ရတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံကကွန်ပစ္စည်းတွေတင်ဆောင်ပြီးအီဂျစ်နိုင်ငံကိုဥတီသွားနေတဲ့အဲ့ဒီသင်္ဘောဟာဟူတီတပုန်အဖွဲ့ရဲ့တိုက်ခိုက်ခြင်းခံရမှာစိုးရိမ်တဲ့အတွက်သင်္ဘောပေါ်မှာစီးရီးယားလူမျိုးဝန်ထမ်းတွေပါတယ်ဆိုတဲ့သတင်းစကားကိုအစောပိုင်းကထုတ်ပြန်ခဲ့တယ်လို့ဆိုပါတယ်ခင်ဗျ။
ရုရှားတပ်တွေက drone 10ခုဒီ missile တုံးတစ်ခုနဲ့ညလုံးပေါက်တိုက်ခိုက်ခဲ့တယ်လို့ Ukraine စစ်တပ်ကဒီကနေ့ကြတာရင်းနေမှာပြောကြပါတယ်။ Kharkiv မြို့အပဝင်နေရာ၄ခုပေါ်တိုက်ခိုက်လာတဲ့ drone 10ခုတွေက၈ခုကို Ukraine လေကြောင်းရန်ကာကွယ်ရေးစနစ်ကကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့ Ukraine လေတပ်ကပြောပါတယ်။ Ukraine ကို Russia ကျူးကျော်စစ်တိုက်ခေတာနှစ်နှစ်ပြည့်ထိမ့်မှအနေနဲ့ Ukraine ပေါ်ထောက်ခံတဲ့အကြောင်းဆွေးနွေးမဲ့ထိပ်သီးစည်းဝေးပွဲကိုလာမယ့်စနေနေ့ February 24ရက်နေ့မှာ online ကနေကျင်းပဖို့စီစဉ်နေပါတယ်။ဒီအစည်းအဝေးကို Ukraine သမ္မတ Vladimir Zelensky လည်းတက်ရောက်မှာဖြစ်ပြီးတော့ Russia ရဲ့လုပ်ရက်တွေအတွက်တာဝန်ခံမှုရှိစေရေးအတူတကွဆက်လက်လှုံ့ဆော်သွားမယ့်အကြောင်းတွေကိုဆွေးနွေးသွားမှာဖြစ်တယ်လို့အင်ဂျီရောပြောခွင့်ရ Crane John Pierre ကမနေ့ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။Ukraine ကိုကျူးကျော်မှုနဲ့ Russia တိုက်ခိုက်ကောင်းဆောင်ဒီ Alexei Navalny ထောင်ထဲမှာတေဆုံးခဲ့တဲ့အတွက် Russia အပေါ်တန်ခတ်ပိတ်ဆို့မှုအသစ်တွေတောက်ကြနေမှာချမှတ်ဖို့အတွက်လည်း American ကပြင်ဆင်နေတယ်လို့ American နိုင်ငံသားဌာနပြောခွင့်ရ Matthew Miller ကမနေ့ကသတင်းတောက်တွေကိုပြောပေမဲ့အသေးစိတ်တော့ပြောမသွားပါဘူး။ကုလသမဂ္ဂကလည်း Russia အပေါ်တန်ခတ်ပိတ်ဆို့မှုတွေချဖို့အတွက်မနေ့ကသဘောတူညီခဲ့ပါတယ်
။ကမ္ဘာတဝန်းစစ်ပွဲတဲ့အပြစ်မဲ့ပြည်သူတွေအသက်ခံနေရတာကိုကုလဟန်တာဖို့ပြက်ကွက်နေတယ်လို့ Brazil နိုင်ငံကဝေဖန်လိုက်ပါတယ်။ကမ္ဘာတဝန်းစစ်ပွဲနဲ့ပဋိပက္ခတွေကြာအခုလိုတတ်ခံရတာကိုကုလသမဂ္ဂအနေနဲ့ဟန်တားဖို့ပြက်ကွက်တယ်လို့ဆိုပြီး G20 စီးပွားအင်အားကြီးနဲ့ထွန်းသစ္စာနိုင်ငံများအစည်းအဝေးကိုအင်ရှင်အဖြစ်လက်ခံကျင်းပနေတဲ့ဘရာဇီးနိုင်ငံကအခုလိုပြစ်တင်ဝေဖန်လိုက်တာပ
ါ Tanto este grupo é hoje possivelmente o fórum internacional mais importante onde países
နိုင်ငံတကာဖွဲ့စည်းတွေဟာလက်ရှိဖြစ်ပွားနေတဲ့ကမ္ဘာပေါ်ကစိန်ခေါ်မှုတွေကိုကင်တွယ်ဖြည့်ရှင်းတဲ့အနေအထားမရှိတယ်လို့လုံခြုံရေးကောင်စီအနေနဲ့လည်းဖြည့်ရှင်းနိုင်စွမ်းမရှိတာလက်ခံနိုင်စရာအကြောင်းမရှိကြောင်းနဲ့အဲ့ဒီလိုလုံနိုင်စွမ်းမရှိတဲ့အခြေအနေတွေကြောင့်အပြစ်မဲ့ပြည်သူတွေအသက်ပေါင်းများစွာဆုံးရှုံးနေရကြောင်းဘရာဇီးနိုင်ငံရဲ့ဝန်ကြီးမာရီယိုဖီရာရီယာက၂ရက်ကြာကျင်းပနေတဲ့အစည်းအဝေးတွေဒီနေ့ပြောဆိုသွားခဲ့တာပါဒီ G20 နိုင်ငံတွေရဲ့နိုင်ငံရဲ့ဝန်ကြီးများအစည်းအဝေးဘက်ကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်နဲ့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျီလက်ဗရော့ဖ်တို့လည်းတက်ရောက်နေကြပါတယ်အမေရိကန်နဲ့ရုရှားနှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေအလွတ်တဘောအမျက်နှာချင်းဆိုင်ဆွေးနွေးနိုင်တဲ့အခွင့်အကောင်းတစ်ခုလို့ဖြစ်နိုင်ကြောင်းလည်းသတင်းတွေမှာဖော်ပြနေကြပါတယ်ခင်ဗျာ
ဒီ UI American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နိုင်ကနေ10နိုင်အထိ52မီတာ19 kHz 1953ညာ52မီတာ25 kHz 1783ညာ52မီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာ52မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် February 22ရက်ကြာတာရေဒီယိုညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်နျူကလ িয়ার လက်နက်ထုတ်လုပ်နိုင်တဲ့အဆင့်ရှိတဲ့မြန်မာနိုင်ငံထွက်တပ်တတူတွေကိုရောင်းချဖို့စူးစမ်းမှုနဲ့ဂျပန်နိုင်ငံကအယခုစာရာဇဝတ်ဂိုင်းကောင်းဆောင်တယောက်ကိုအမေရိကန်အစိုးရကတရားစွဲလိုက်ပါတယ်။မြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ခုအတွက်လက်နက်ဝယ်ယူဖို့ဂျားပွဲစားလုပ်ပေးနေသူဂျာကေရှိအဘိဆာဝါဟာနျူကလ িয়ার လက်နက်ထုတ်လုပ်နိုင်တဲ့အဆင့်ရှိတဲ့ယူရေနီယံနဲ့ပလူတိုနီယံတွေနဲ့မှုရဆေးဝါးတွေကိုရောင်းချဖို့ပူးပေါင်းကြံစီခဲ့တယ်လို့အမေရိကန်တရားရေးဌာနအမျိုးသားလုံခြုံရေးဌာနခွဲရဲ့လက်ထောက်တရားသူကြီးချုပ်မက်သျူးဂျီအိုလ်ဆန်ကထုတ်ပြန်ချက်မှာပြောကြားထားပါတယ်ယူရေနီယံနဲ့လက်နက်ထုတ်လုပ်နိုင်တဲ့အဆင့်ရှိတဲ့ပလူတိုနီယံတွေပါဝင်တဲ့ပစ္စည်းတွေကိုတာကေရှိအဘိဆာဝါဟာမြန်မာနိုင်ငံကနေတခြားနိုင်ငံတွေကိုခိုးထုတ်ခဲ့တာဟာရဲတင်းတဲ့လုပ်ရဖြစ်တယ်လို့နယူးယောက်တောင်ပိုင်းခရိုင်တရားရုံးကအစိုးရရှိနေတင်မီယန်ဝီလျမ်စ်ကလည်းပြောကြားခဲ့ပါတယ်တရားရုံးမှတ်တမ်းတွေအရအသက်60အရွယ်အဘိဆာဝါနဲ့သူနဲ့အမှုရဲတူအသက်61နှစ်အရွယ်ဆွန်ပွန်စင်ဟာဆရီတို့ကိုနိုင်ငံတကာမှုရဲ့ဆေးနဲ့ဒီလက်နက်မှောင်ခိုးကူးမှုဆိုင်ရာဥပဒေတွေနဲ့2022ခုနှစ်ဧပြီလတည်းကအမေရိကန်အစိုးရကတရားစွဲထားပါတယ်အခုကတော့ဒီနျူကလ িয়ার လက်နက်ထုတ်လုပ်နိုင်တဲ့ပစ္စည်းတွေမှောင်ခိုးကူးမှုနဲ့ထပ်ပြီးတော့တရားစွဲလိုက်တာပါယူရေနီယံနဲ့လက်နက်ထုတ်လုပ်နိုင်တဲ့ပလူတိုနီယံတွေကိုအီရန်နိုင်ငံကဝယ်လိုက်မယ်ဆိုတဲ့မျှော်လင့်ချက်အဖြစ်နဲ့တာကေရှိအဘိဆာဝါကရောင်းဖို့စူးစမ်းခဲ့တာဖြစ်တယ်လို့အမေရိကန်မှုရေးဆေးဝါးတိုက်ဖြတ်ရေးဌာန DEA တာဝန်ရှိသူတယောက်ကပြောပါတယ်ဘယ်တိုင်းသားလက်နက်ကိုင်အဖွဲ့အတွက်လက်နက်ဝယ်ဖို့ဓာတုပစ္စည်းတွေဂျားပွဲစားလို့ရောင်းဖို့စူးစမ်းတယ်လို့ဆိုတာကိုတော့ February 1ရက်22ရက်နေ့စွဲနဲ့ဒီတရားရေးဌာနထုတ်ပြန်ချက်မှာဖော်ပြထားခြင်းမရှိပါဘူး။ဒါပေမဲ့အဘိဆာဝါကို2022ခုနှစ်တုန်းကတရားစွဲတဲ့အမှုတော်ကတော့ရှမ်းတိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်ဒီရှမ်းပြည်ပြည်လည်ထူထောင်ရေးကောင်စီ RCSS အကြီးအကဲဖြစ်တယ်လို့အသွေးယူစုံစမ်းခဲ့တဲ့ DEA အရာရှိကယုံကြည်ကြောင်းဖော်ပြထားပါတယ်။RCSS SSA ရဲ့အကြီးအကဲကတော့ဗိုလ်ချုပ်ကြီးရောဆက်ဖြစ်ပါတယ်ရှင်
။မြန်မာနိုင်ငံတဝမ်းမှာလည်းစစ်ပွဲဆက်ဖြစ်နေပြီးရခိုင်ဘက်မှာဆိုရင်လူသားချင်းစာနာမှုလိုအပ်ချက်ပိုဆိုးဝါးလာနေတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ မြန်မာနိုင်ငံတော်ဝန်ပဋိပက္ခတွေဆက်လက်ဖြစ်ပွားနေပြီးအထူးသဖြင့်ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီလိုအပ်တဲ့အခြေအနေပုံမဆိုးဝါးဆွေးယုတ်လာနေတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးချုပ် UN OCHA ရဲ့အစီရင်ခံစာမှာဖော်ပြလိုက်တာပါ။ရခိုင်ပြည်နယ်အတွင်းရခိုင်တပ်တော်အေအဖွဲ့နဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေပြီးဒေသခံတွေလည်းလူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေများနေပေမဲ့အကူအညီပေးရေးအကန့်အသတ်တွေနဲ့ရင်ဆိုင်နေရတယ်လို့လည်းအစိုးရကစားမှထောက်ပြထားပါတယ်အပြစ်ခတ်ရစေးဆွေးနွေးမှုတွေရှိပေမဲ့လည်းမရေရာတဲ့ခြေနေတွေရှိနေသေးပြီးပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာရှမ်းမြောက်ပိုင်းကနေရာဆွန့်ခွာထွက်ပြေးသူတွေကမြို့နယ်ပေါင်း15ခုကဒုက္ခသည်စခန်းပေါင်း140ခုမှာလူ 2,300 လောက်ဦးမဲ့အိမ်မဲ့ဖြစ်ဆက်ရှိနေတာကိုကုလသမဂ္ဂရဲ့အစိုးရကစားမှဖော်ပြထားပါတယ်မြန်မာနိုင်ငံအနောက်မြောက်ဘက်နဲ့ရှေ့တောင်ဘက်ပိုင်းမှာတိုက်ပွဲတွေဆက်ဖြစ်နေပြီးအပြန်လန်ပြစ်ခတ်တာတွေလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးမော်တာကြီးတွေနဲ့ပြစ်ခတ်မှုတွေဆက်ရှိနေပြီးအရသာတွေရဲ့ဘေးကင်းလုံခြုံမှုနဲ့အသက်အန္တရာယ်ဆိုးရိမ်နေရဆဲဖြစ်တဲ့ကြောင်းလဲဖော်ပြထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအနေနဲ့ထိုင်ဝမ်ဘက်ကအမြဲတမ်းရပ်တည်နေပါတယ်လို့ဒီတရုတ်နိုင်ငံဆိုင်ရာ American Outlook တော်ကော်မတီဥက္ကဋ္ဌကဒီကနေ့တိုက်ပေမျိုးတော်မှာပြောကြားလိုက်ပါတယ်တရုတ်ရဲ့ချင်းချောက်ရန်ရှိနေတဲ့ထိုင်ဝမ်ကျွန်းအပေါ်အမေရိကန်ဘက်ကအားပေးပံ့ပိုးနေတယ်ဆိုတာပြသတဲ့အနေနဲ့ကော်မတီဥက္ကဋ္ဌ Mike Gallagher ဦးဆောင်တဲ့ American လွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာထိုင်ဝမ်သမ္မတအဖြစ်ရွေးကောက်ခံထားရသူလိုက်ချင်းတယ်နဲ့ဒီကနေ့တွေ့ဆုံခဲ့ကြတာပါဒီမိုကရက်ပါတီရော Republican ပါတီပါထိုင်ဝမ်ကိုထောက်ခံတယ်ဆိုတာပြသတဲ့ခီးစဉ်ဖြစ်တယ်လို့ကော်မတီဥက္ကဋ္ဌ Gallagher ကအလေးထားပြောကြားခဲ့ပါတယ်လွှတ်တော်အမတ်၄ရောက်ပါတဲ့အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့ထိုင်ဝမ်မှာရောက်နေချိန်မှာပဲထိုင်ဝမ်အရင်းမှအမေရိကန်ဝင်ဆွတ်ဖက်နေတာပြင်းပြင်းထန်ထန်ကန့်ကွက်တယ်လို့ဒီအဆိုရကပြောကြားပါတယ်အမေရိကန်အနေနဲ့ထိုင်ဝမ်ကိုလက်နက်တွေရောင်းချပို့ဆောင်ပေးနိုင်ဖို့အရေးကြီးတယ်လို့လွှတ်တော်အမတ်ဂါလဂါကပြောကြားခဲ့ပြီးတဲ့နောက်အမေရိကန်အနေနဲ့လက်နက်တွေထိုင်ဝမ်ကိုရောင်းနေတာရပ်ပါလို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရမောင်နှင်းကတုံ့ပြန်ခဲ့တာပါထိုင်ဝမ်ရဲ့စစ်ဖက်သုံးဆက်သွယ်ရေးစနစ် Link 16ကိုမြင့်တင်နိုင်ဖို့အတွက်အမေရိကန်ကဒေါ်လာ85သန်းပိုဆက်လက်နဲ့ပစ္စည်းတွေရောင်းချပေးမယ်လို့အမေရိကန်အစိုးရကအကြောင်းကြားတဲ့အကြောင်းထိုင်ဝမ်ကာကွယ်ရေးဌာနကဒီကနေ့ပဲထုတ်ပြန်ပါတယ်။အဲဒီဆက်သွယ်ရေးစနစ်ကိုမြင့်တင်နိုင်မယ်ဆိုရင်တိုက်ခိုက်ရေးတပ်တွေအတွက်အထောက်အကူဖြစ်မယ်လို့ကာကွယ်ရေးဌာနကပြောပါတယ်ရှင်
။လူသက်မှုကျူးလွန်ခဲ့တဲ့နှုတ်ကိုတော့တာလီဘန်အာဏာပိုင်တွေကလူမြင်ကွင်းမှာဒီနေ့ကွန်မြူလိုက်ကြပါတယ်။နိုင်ငံတောင်ပိုင်းဂန်စီမြို့ကဘောလုံးကွင်းအတွက်မှာသနက်နဲ့ဖြစ်ပြီးကွန်မြူလိုက်ကြလို့အာဖဂန်ဗိုလ်တရားရုံးချုပ်ကလည်းပြောပါတယ်ခင်ဗျာ။ဖီယိုအမေရိကန်တန်ရဲ့ဖရိုင်လာ22ရဲ့ချက်သားရင်းညသတင်းတွေကိုမဆုမြတ်မုံနဲ့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုဆက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့ရှမ်းပြည်နယ်တောင်ပိုင်းစီးရီးတင်းမာမှုကြောင့်လက်လက်ကြီးတွေကြဒေသခံတွေတင်းရှောင်နေရတာပါလွိုင်လင်မြို့နယ်နန်းဘော်ခန်းကျေးရွာဘက်မှာပြစ်ခတ်တိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေတယ်လို့မိုင်းပုံမြို့ဘက်ကလည်းစင်ရဖြစ်တင်းတာတွေရှိနေကြောင်းဒေသခံတွေကပြောနေပါတယ်ဒီနေ့မှလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်တောင်ကြီးဟိုပုံမိုင်းပုံလွယ်လင်းတချို့မှာကားလမ်းတွေပိတ်ထားကြောင်းနဲ့တချို့ကြီးရွာကပြည်သူတွေကတော့ဘေးလွယာကိုတင်းရှောင်နေကြပါတယ်ဒီရှမ်းပြည်နယ်တောင်ပိုင်းကဟိုပုံမိုင်းပုံဒေသတိုက်ပွဲသတင်းကိုကိုစီသူပြောပြပေးပါအောင်ခင်ဗျာ
ဟိုပုံမြို့နယ်အတွင်းမှာစစ်ကောင်စီနဲ့ပြည်သူစစ်ပူးပေါင်းတပ်တွေနဲ့ပအုပ်အမျိုးသားလွတ်မြောက်ရေးတပ် PNLA အကြားတိုက်ပွဲတွေဟာဒီလ20ရက်နေ့ကစတင်ခဲ့ပြီးတော့21ရက်နေ့မှာတော့လွိုင်လင်းမြို့နယ်ဘက်မှာပါတိုက်ပွဲတွေဖြစ်ပွားခဲ့တာပါဒီကနေ့မှလည်းလွိုင်လင်းမြို့နယ်မိုင်းပုံမြို့အနီးမှာရှိတဲ့နံဘော်ခန်းရွာဘက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့မိုင်းပုံဘက်ကစစ်ကောင်စီကတပ်အင်အားတွေပို့ဆောင်နေကြောင်းဒေသခံတဦးက VOA ကိုပြောပါတယ
်မနေ့ကရွာလေဒီမှာလက်နဲ့ကြီးပြစ်သူနေတဲ့နယ်နံဘော်ခန်းတန်ရွာအဲ့ဒီရွာပြန်တချတယ်ဒီမနေ့ရောဒီနေ့လည်းချနေတယ်လွိုင်လင်းမြို့နယ်ထဲရတဲ့မိုင်းပုံကဆိုတော့ဒီနေ့မဆက်ဖြစ်နဲ့လက်နဲ့ကြီးကဒီပုံချောင်းနောက်ဖက်လားနေအဲ့ဒီအချက်ဖက်ချောင်းချတယ်နောက်ပြီးတော့မှကွန်ချောင်းကနေလဲခြားတယ်။ဆန်ချက်ကမင်းညကလည်းသွားလိုက်တာစီတုံးလေးနေတယ်။ဦးနာဆန်ကနေမိုင်းပုံဖက်သွားပြီးဒီဖက်ကိုတတ်ဖြစ်မလဲလို့မသိဘူး။အဲဒီမိုင်းစိတ်ဖက်ကိုမင်းညကဆန်ချက်ကလေးစီးစင်းသွားတယ်။ဟိုနောက်ဖက်မိုင်းစိတ်အဲဒီဖက်ကတော့မင်းညကတော့တော်တော်လေးအားဖြစ်ကြတယ
်။ဒီကနေ့တိုက်ပွဲတွေဆက်လက်ဖြစ်ပွားတာကြောင့်ဟိုပုံမိုင်းပုံနဲ့လွိုင်လင်းတကြောမှာကားသွားလာတွေကိုပိတ်ထားကြောင်းဟိုပုံမြို့နယ်ထန်ဆန်းကူနဲ့မိုင်းပုံဒေသတွေမှာလေးမြန်ပြန်ဝဲတာတွေရှိကြောင်းချားဒီတကံတွေကပြောပါတယ်ပအိုအမျိုးသားလူမျိုးရေးတပ် PNL ရဲ့ပြောရေးဆိုခွင့်ရှိသူခွန်ရှိုင်းရန်ကမနေ့ကဟိုပိုးမြို့နယ်အတွင်းမှာတိုက်ပွဲဖြစ်ခဲ့ကြောင်းနဲ့ဒီကနေ့တော့သတင်းတက်လာတာမရှိသေးကြောင်းပြောပါတယ
်မနေ့ကတော့ဒီဟိုပိုးမြို့နယ်အခြေပြချမ်းတနေရာမှာစီကောင်စီနဲ့အပီတူစစ်ဦးပေါင်းတပ်ဖွဲ့ကကျွန်တော်တို့ PNLA လုံခြုံရေးစစ်ကြောင်းကိုလာရောက်တိုက်ခိုက်လို့တိုက်ပွဲဖြစ်ပွားခဲ့တာရှိပါတယ် အဲ့ဒီတိုက်ပွဲဖြစ်ပွားမှုမှာတော့စစ်ကောင်စီနဲ့ PNO B20 အလောင်းလီလောင်းကြန့်ချိခဲ့ပါတယ်ပြီးတော့လက်နေငယ်လေးလက်နဲ့ဂါဒစီ60မမလက်နေကြည့်တဲ့လက်ကြီးဆန်ခဲရမျိုးအချို့ကိုတင်ဆက်ရမိခဲ့တာရှိပါတယ်ဒီကနေ့အခြေအနေကတော့ဒီမီပင်ကနေအစီရင်ခံလာတာမရှိသေးပါဘူးခင်ဗျာ
ဟိုပုံးနဲ့လွန်လင်းမျိုးနဲ့အဆက်ဒေသမှာ3ရက်ကြာဖြစ်ပွားတဲ့တိုက်ပွဲကြောင့်အချို့ကျေးရွာတွေရွာလုံးကျွတ်ထွက်ပြေးနေကြကြောင်းလဲပအိုလူခွန်ရေလို့ရှာသူတူကခုလိုပြောပါတယ
်ပြခဲ့တဲ့ရက်ကပေါ့လေနော်တိုက်ပွဲတွေစဖြစ်တော့ဟိုဖက်မှာနောင်အဲဖက်မှာကတိုက်ပွဲတော့မဖြစ်ပေမဲ့လေဒီဘုံလာဘရမလာလာကျဲတဲ့မျိုးရှိတော့ဒီဖက်ကဒေသခံကထပ်ပြီးတင်းချောင်ရတဲ့တချို့ကကြတော့လေဒီဟိုပုံဖက်ကိုစင်းပြောမကြည့်လာတဲ့ဟာလေရှိတယ်တချို့ကကြတော့လေမိုင်းပေါ်နန်းစံဖက်ကိုထပ်ပြီးတင်းချောင်တဲ့ဒေသခံတွေလည်းရှိတယ်ပေါ့လေနော်အဲ့ဒါအခုလုံးလုံးဆက်တော့အဲ့ဒီပိတ်ထားတဲ့အနေအထားမျိုးမှတော့ရှိတယ်ဒီစီတောင်စီကနေမှကိုစစ်စစ်မြင်းများတာမျိုးတွေတော့ရှိတယ်ရှင်ဟုတ်ပုံအကြီးရွာရေပြီးတော့မှအဲ့ဒီနီးဆိုင်ရဒေတာကလူတွေပေါ့လေနော်ကြိုပြီးတော့မှရှောင်ထားတဲ့အခြေအနေနေသားမျိုးမှတော့ဖြစ်တယ်ရှင်အဲဒီပုံအနာအမျိုးသားဝိုက်ကြီးရွာတွေမှာတော့ရွာလုံးကျွတ်နေပါတော့အကုန်လုံးရှောင်ကြတယ်အဓိကတော့ရွာမှာကတက်ကြီးရွယ်အိုနဲ့ရှောင်ဖို့အတွက်အဆင်မပြေတော့တဲ့လူတွေပဲကြန့်ခဲ့တယ်ရှင
်ဒီကနေ့မှာတော့လဲချနဲ့ပင်လုံကားလန်းအနောက်ဖက်စနင်းတောင်ကျောမှာလဲလက်နေကြီးပြခတ်တံတွေကြားနေရကြောင်းဒေတာကန်တချို့ကပြောဆိုပေမဲ့တိကျအတည်ပြုနိုင်တာတော့မရှိပါဘူးအဲ့ဒီစနင်းတောင်ကျောဘက်မှာတော့ရှမ်းပြည်တိုးတက်ရေးပါတီ SSPP ရဲ့တပ်ဖွဲ့တွေနေရာယူထားတာလည်းဖြစ်ပါတယ်လက်ရှိရှမ်းပြည်နယ်တောင်ပိုင်းဟိုပုံးစီဆိုင်ဒေသတိုက်ပွဲတွေဟာဇန်နဝါရီလ22ရက်နေ့ကစတင်ဖြစ်ခဲ့တာပါဇန်နဝါရီလ24ရက်မှာတော့ PNL တပ်ဖွဲ့တွေကစီဆိုင်မြို့ကိုတင်းယူခဲ့ပြီးတဲ့နောက်တိုက်ပွဲတွေပြင်းထန်လာတာကြောင့်စီဆိုင်မြို့နယ်ကဒေသခံအနည်းဆုံး 9,000 ခန့်ဟာနေရာစွန့်ခွာထွက်ပြေးနေကြရပါတယ်ခင်ဗျာ
ရှမ်းပြည်နယ်တောင်ပိုင်းစည်ရဲတင်ပါတဲ့တိုက်ပွဲတွေလည်းလက်လက်ကြီးအများစွာကျပြီးတော့ဒေသခံတွေတင်းရှောင်နေရတာကိုကိုစီတူပြောပြခဲ့တာပါအခုတော့ဒေသခေါ်ကင်းနီကရဘက်လွိုက်ကော်ဘက်မှာလည်းတိုက်ပွဲတွေဆက်ပြင်းထန်ပြီးမြေရှုမှုတွေပါရှိနေတာပါစစ်ကောင်စီတပ်နဲ့ကင်းနီပူးပေါင်းတပ်တို့ကြားနှစ်ဖက်တိုက်ပွဲပြင်းထန်နေတဲ့ကရဒေသခေါ်ကင်းနီပြည်နယ်လွိုက်ကော်မြို့မှာဒီနေ့အထိဆက်တိုက်ပွဲဖြစ်ပွားနေတယ်လို့ကင်းနီအမျိုးသားများကာကွယ်ရေးတပ် KNDF က VOA ကိုပြောပါတယ်ဖရိုင်လာ27ရက်နေ့မနေ့မနက်ပိုင်းလောက်မှာပြစ်ခတ်မှုဖြစ်ပြီးလောင်ရာရက်ွက်ကနေတချို့ကိုစစ်ကောင်စီတပ်ကမိရှုဖျက်ဆီးလိုက်တယ်လို့ဒေသခံတွေကပြောပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးအလိမ်မှာပြောပြပေးပါအောင်ခင်ဗျာ
တင်းတင်းလုံးစစ်စင်ရေးစတဲ့ကလေးကစစ်ကောင်စီတပ်နဲ့ဂရီဒီပူပေါက်တပ်တို့ကြားလက်ဖက်တပ်ပွဲပြင်းထန်နေတဲ့ရိုက်ကော်မြို့မှာဒီကလေးထိလင်းစင်တဲ့ပြတိုက်ပွဲဆက်လက်ဖြစ်ပွားနေတဲ့အကြောင်းဂရီဒီအမျိုးသားပြကောက်ကွယ်ရေးတပ် KADF ကဗီဒီယိုမြန်မာပိုင်းကိုပြောပါတယ်ဖေဖော်ဝါရီလ27ရက်မနေ့ပြန်ပိုင်းလောက်မှာမြို့ပေါ်ရက်ွက်ကနေတချို့ကိုစစ်ကောင်စီကမီးရှို့ဖျက်ဆီးလိုက်တယ်လို့ဂရီဒီအမျိုးသားပြကောက်ကွယ်ရေးတပ် KADF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဲဆူကဖီယိုပြပါပိုင်းကိုပြောပါတယ
်လက်ကောမှာတော့ဒီတိုက်ပွဲကနေ့စဉ်နဲ့အများဖြစ်နေတယ်ပေါ့နော်စစ်ကောင်စီတပ်ဘက်ကဒါလက်ကောမျိုးတွေမှာလှုပ်ရှားနေတာမျိုးတွေရှိတဲ့အတွက်တိုက်ပွဲတွေပြန်ဖြစ်တယ်စစ်ကောင်စီတပ်ကဒါနောင်ရရက်ွက်တွေထိတာလာပြီးတော့မီးလာရှို့တာမျိုးတွေရှိတယ်ပေါ့နော်ဆိုတော့ဒီတိတွဲတိုက်ပွဲတွေကဟိုနေ့တိုင်းလို့လို့နေပါရှိတယ်ပေါ့နော
်နောင်ရရက်ွက်မှာစစ်ကောင်စီဘက်ကတပ်ဆွဲထားတာကြောင့်မြေပြင်အခြေအနေသွားမကြည့်နိုင်သေးဘူးလို့ KDF ကဆိုပါတယ်ပြေးပြေးရောက်ရှိခဲ့တဲ့ဂရီဒီလူခွေရီတီထောင်သူကိုပညာကမနေ့ကပြီးလောက်တဲ့အခြေအနေနဲ့တိခတ်ဖို့အခြေအနေကိုအခုလိုပြောပါတယ
်လက်ကောမြို့မှာနည်းလေးပြခတ်တက်ခိုင်းမှုတွေရှိတယ်နော်မီးလောင်မှုတွေတော့ရှိတော့တော့တေးသေးတော့ကျွန်တော်လည်းမတည်တည်ဖြစ်နေတာဟောတော့ကနခင်းလောက်မှာပဲအဲဒီလက်ကောနည်းတဲ့နေရာရောက်တော့အာတန်နေကြတော့ဗောနော်မီးလောင်တာတွေ့တော့ဗောနော်ဒါမဲ့ပဲချင်းဆက်ဖြစ်တော့ကျွန်တော်ဒီဒါမဲ့ကြားတာကတော့ဟိုမင်းနဲ့ဆိုရင်ကလေးကအတန်ကြားတယ်ဆိုတာဟာတော့ဟိုတည်ရတော့ဗောနော်အနီနာပေါ့ကျန်လူမျိုးတော့ဒါမဲ့ဟိုကျွန်တော်လည်းကောထွေးဝင်နေချိန်ကတော့ဟိုမိလောင်တော့တွေ့တော့ဗောနော်အဲ့တော့အဲ့ဒီချိန်ကတော့နိခင်ပိုင်းရောက်ပြီဒါမဲ့ပြစ်တာခတ်တာတော့မကြားတော့ဗောနော်
ဒီခြေလေးနဲ့ပတ်သက်လို့စစ်ကောင်စီဘက်ကပေးပြဖို့ကြားပြည်တဲ့အစိုးရပြောခွင့်ရဦးအောင်ဝင်းဦးကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်တာမရှိသေးပါဘူး။ပြည်ပြည်အခြေအနေတွေပြပြနိုင်ဖို့ဒေသခံတွေကိုဆက်သွယ်ခဲ့ပေမဲ့စည်ရေးပြတ်ထက်တဲ့ credit ဒေသအများစုကိုစစ်ကောင်စီကဖုန်းလိုင်းဖြတ်တောက်ထားတာကြောင့်ဆက်သွယ်လို့မရပါဘူး။2023ခုနှစ်နိုဝင်ဘာလ17ရက် တလေလောက်စစ်စစ်ရေးတိုက်ပွဲဟာအခုဆိုရင်လေးလလောက်ရှိလာပြီဖြစ်ပြီးတော့အခုဆိုရင်ကရားဒေသတစ်ခုလုံးနှိပါအပြင်လွိုက်ကော်မျိုးရဲ့နေရာတော်တော်များများကိုလည်းဂရီဒီတပ်ပေါင်းစုတွေဘက်ကထိတ်ချုပ်ထားနိုင်တယ်လို့မျိုးကိုလည်းဝန်ရပိတ်ဆို့ထားတာပါအခုအခါစစ်ကောင်စီဘက်နေရာတချို့ကိုပြန်လည်ရယူဖို့ကြိုးစားလာတာကြောင့်နေ့စဉ်ဆိုသလိုတိုက်ပွဲဆက်လက်ဖြစ်ပွားနေတယ်လို့ KDF ကဆိုပါတယ်ဒီလင်းလုံးတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလက်လက်ကြီးနေရောလေကြောင်းကပါအပြင်းထန်ခက်တိုက်ခတ်နေတာပါဒီတိုက်ခတ်မှုကြောင့်အရတားအများအပြားတေးကြရတယ်လို့နေအိမ်ဖုံးကြီးကျောင်းနဲ့ဈေးအပါဝင်ယာနဲ့ချီပြီးတော့ထိခိုက်ပြီးလောက်ခဲ့တယ်လို့ KDF ဘ ਹੁ ပြကြားရေးတာဝန်ရှိသူတအဲဆိုးကပြောပါတယ်
အဆောက်အဦတွေမိလောင်တာတွေကတော့ကျွန်တော်တို့ဈေးရင်တိကျတော့မရှိဘူးပေါ့နော်ဒါပေမဲ့ယာကနန်တော့ရှိနိုင်တယ်ကာလတန်ဖိုးအနေနဲ့ကတော့ကျွန်တော်တို့အတိအကျမပြောနိုင်ဘူးပေါ့နော်ဈေးနှစ်ခုမိလောင်တယ်အဲနောက်ပြီးတော့ဒီဖုန်းကြောင်းတွေပေါ့နော်ဘုဒ္ဓဘာသာဖုန်းကြောင်းတွေလည်းမိလောင်တယ်ပေါ့ကျွန်တော်ဈေးကတော့နှစ်ခုဖြစ်ပါတယ်
ဟိုတော့ကစီကားလာတဲ့ပြည်နယ်မြို့တော်လွိုက်ကောဟာအခုတော့ဈေးနဲ့နေတွေမိလောင်ပျက်စီးပြီးတဲ့နောက်မြို့ပြတ်တပွဲဖြစ်နေပါပြီမျိုးပါဆက်လက်နေထိုင်ဖို့ကလည်းအသက်အန္တရာယ်လုံးချုံမှုရှိပဲကြောက်လန့်နေကြရတာမို့ဒေသခံအများစုကဘေးကင်းတဲ့ဒေသတွေစီကိုပြောင်းရွှေ့နေထိုင်နေကြရပါတယ်ရှင်
။တရားပြည်နယ်မြို့တော်လွိုက်ကောမြို့ထဲမှာပါတိုက်ပွဲတွေဆက်ပြင်းထန်နေပြီးတော့နောင်ရရက်ွက်ထဲမှာဆိုရင်နေရင်တချို့ကိုစစ်ကောင်စီကမိရှို့ဖျက်ဆီးလိုက်တာမှာထိခိုက်ဒဏ်ရာရသေဆုံးမှုတွေရှိခဲ့တာကိုအလိမ့်မှာပြောပြခဲ့တာပါ။အခုတော့တဝဲခရိုင်မှာလည်းစစ်ကောင်စီနဲ့တိုက်ပွဲပြင်းထန်ပြီးတော့စစ်ကောင်စီဘက်မှအကြဆုံးများနေတာပါ။တနင်္သာရီတိုင်းတဝဲခရိုင်အရှိတော်နယ်ဘက်မှာတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီဘက်ကလေကြောင်းနဲ့ဘုံကျဲတိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီအင်အား30ဝန်းကျင်သေဆုံးပြီးရှင်တန်းနဲ့အတူလေရင်12စီးနဲ့လက်နက်ခဲယံတချို့ကိုသိမ်းပိုက်နိုင်ခဲ့တယ်လို့တော်လိုင်းအဖွဲ့တွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့လာတာကိုအခြေခံပြီးမိတ်သက်စင်ပြပြပေးပါအောင်ခင်ဗ
ျဒေဝဲခရိုင်အရှိတော်နယ်ဘက်မှာမနေ့ကစပြီးတော့တိုက်ပွဲပြင်းထန်ခဲ့ပြီးတော့ဒီနေ့ဖေဖော်ဝါရီ22ရက်နေ့ညနေအချိန်ထိလည်းတိုက်ပွဲဖြစ်နေတော့မယ်လို့ဒေသခံတယောက်ကပြောပါသည
်အခုချိန်ထိလည်းဖြစ်နေတော့ပဲဗျဒီကြောင့်လည်းဘိုးကျဲတိုက်ခိုက်တာတွေလည်းရှိနေတယ်အခုဒီနေ့လည်းတိုက်တယ်ပေါ့နော်တင်းမာနေတဲ့ချိန်ကြီးတော့ဘူးဘူးရယ်ပေါ့နော်အခုလည်းရှိတော့တော်တော်လေးဦးချိန်ကြီးတော့ဘာပဲပြစ်ထားနေလို့ပြောလို့ရတယ်ပေါ့ဟု
တ်တယ်ဝဲထီခီလမ်းတလျှောက်မောင်းနေလာတဲ့စစ်ကောင်စီရင်တန်းကိုဒီလလေပိုင်းတော့ကကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့တနင်္လာရီတိုင်းတွင်ကပူးပေါင်းတပ်တွေစုပေါင်းပြီးတော့တိုက်ခိုက်ခဲ့တယ်လို့သိရပါတယ်စစ်ကောင်စီကလေးချောင်းကနေပါဖုံးကျဲပြီးတော့တိုက်ခိုက်ခဲ့တယ်ဆိုပြီးတော့လေတော်လည်းရဲဘော်တယောက်ကပြောပါတယ
်ဒီထီခီလမ်းကြောင်းတလျှောက်ကိုသူတို့ကဒီစက်ကောင်စီကာတန်း18စီးပါတာပေါ့နော်အဲ့ဒီကာတန်းနဲ့အာ300လောက်နဲ့သူတို့ကဝင်အဲ့ဒီခီခီဘက်ကိုသူတို့ကစစ်တောင်းဝင်နေပေါ့နော်ဝင်တဲ့ချိန်မှာလမ်းတန်းတစ်လျှောက်18ရက်နေ့ကနေပြီးတော့စပြီးတော့လမ်းတန်းတစ်လျှောက်တိုက်ခိုက်ခံရတယ်တိုက်ခိုက်ခံရတယ်အဲ့ဒီမနေ့ကကျတော့သူတို့ကဒီဝါကုန်းကျေးရွာကိုရောက်လာတယ်ရောက်လာတဲ့ခါကျတော့အဲ့မှာတိုက်ပွဲကပြင်းထန်တယ်ပေါ့ဟုတ်အတိုက်ပွဲကပြင်းထန်တယ်သူတို့ပဲလက်ထိနာတယ်ပေါ့နော်မနေ့ကနေစပြီးတော့သူတို့ဘောကျဲတက်ခိုက်တာတွေလုပ်တယ်မနေ့ကတော့ရရင်နှစ်စီးနဲ့ပြစ်ခတ်ဘောကျဲတယ်ပေါ့ဒီနေ့ကတော့တစ်စီးနဲ့သူတို့ကအခုပြစ်ခတ်နေရအခုလက်ရှိဟုတ
်စစ်ကောင်စီရဲ့လက်နက်ခဲယံတချို့သိမ်းဆီးနိုင်ခဲ့တဲ့အခြေအနေနဲ့အတည်ပြုနိုင်တဲ့ကြာဆုံးဥယျာဉ်ကိုလည်းအခုလိုပြောပြပါတယ
်ဒီနေ့ကတော့အခုလက်ရှိဖြစ်နေတဲ့အခြေအနေပဲရှိသေးတယ်ဆိုတော့မနေ့ကထီတော့သူကကားသူတို့ရင်တန်းကားပေါ့နော်12စီးသိဆန်းနေစီသိစီရမိရပါတော့သိစီရမိရတော့ခုနှစ်စီရတော့မီးလောင်သွားတယ်ပေါ့ပျက်စီးသွားတယ်ပေါ့ဟုတ်အဲ့ပြီးတော့သူတို့ဘက်ကရလိုက်တဲ့လက်နဲ့ခရမ်းတွေလည်းရတယ်စက်ကောင်ကြီးဘက်ကတော်တော်များများထိခိုက်ပေဆုံးရှိတယ်ပေါ့နော်30လောက်တော့အနည်းဆုံးပေါ့ပေဆုံးတယ်လို့တည်ပြုလို့ရတာပေါ့ဟုတ်နှစ်ဖက်ထိခိုက်ပေဆုံးရှိတယ်လို့အဲ့လိုမျိုးပဲပြောလို့ရမယ်ဗျ
ဒီနေ့ညနေအချိန်ထိတိုက်ပွဲပြင်းထန်နေပြီးတော့လေကြောင်းကနေဘုံကျဲတာတွေလည်းရှိနေတယ်ဆိုပြီးတော့သိရပါတယ်။နောက်ဆက်တွဲအချိန်တွေကိုတော့ဆက်ပြီးတော့စုံစမ်းနေစေဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့အခုဖြစ်ပွားနေတဲ့တင်းသာရီတိုင်းဒဝဲခရိုင်အတွင်းကတိုက်ပွဲနဲ့ပတ်သက်လို့တစုံတရာထုတ်ပေါ်ပြောဆိုတာမရှိသေးပါဘူးရှင်
။ဒီဒဝဲခရိုင်ဘက်မှာစစ်ကောင်စီနဲ့တိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီကြာဆုံးများခဲ့တာကိုမိုက်သန်စင်ပြောပြခဲ့တာပါ။အခုတော့ရခိုင်ပြည်နယ်ဘက်မှာတော့နေရပြည်လူငယ်တချို့ဖမ်းဆီးထိသိမ်းခံရတာပါ။ ရခိုင်ပြည်နယ်ကိုလေကြောင်းကနေပြန်လာတဲ့ခီးတဲ့တွေကိုပြီးခဲ့တဲ့ဖေဖော်ဝါရီလ19ရက်နေ့ကစပြီးစစ်ကောင်စီကဖမ်းဆီးစစ်ဆေးနေတာပါ။အာဏာသိမ်းစစ်ကောင်စီရဲ့စစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းပြီးတဲ့နောက်နေရက်ကိုအခုလိုပြန်လာကြတာမှာဖမ်းဆီးခံရသူတွေကတက်ကြီးပိုင်းတွေနဲ့ကလေးတွေကိုပြန်လွှတ်ပေးတာရှိပေမဲ့စစ်မှုထမ်းဥပဒေနဲ့ကိုက်ညီတဲ့လူငယ်တွေကိုတော့ဒီနေ့အထိဖမ်းဆီးကြဆဲဖြစ်တယ်လို့ဒီဖမ်းခံထားသူတွေရဲ့မိသားစုဝင်ကပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းအပြည့်အစုံကိုအခြေခံပြီးကိုခမောင်စိုးမင်းပြောပြပေးပါဦးခင်ဗျာ
။အာဏာသိမ်းစစ်ကောင်စီကဒီလအတွင်းမှာပဲစစ်မှုမထမ်းမနေရဥပဒေကိုပြဋ္ဌာန်းလိုက်တာကြောင့်ပြည်မဘက်မှာရှိနေတဲ့ရခိုင်ဒေသခံလူငယ်တွေဟာစစ်မှုထမ်းရမှာစိုးရိမ်တာကြောင့်စစ်ရေးအရာနေရာအတော်များများကိုအေးအေးထိန်းချုပ်ထားတဲ့မိမိနေရပ်ကိုပြန်လာနေကြပါတယ်။ဒါအပြင်ရခိုင်ဒေသမှာတပ်စခန်းတွေယာနယ်ချီဆုံးရှုံးနေပြီးစစ်ကောင်စီတပ်ဖွဲ့ဝင်တွေတေဆုံးမှုများနေချိန်မှာပဲပြည်မဘက်မှာရှိနေကြတဲ့ရခိုင်ဒေသခံတွေကိုထွက်သွားကြဖို့နဲ့ရခိုင်ဆိုင်တွေမှာအားမပေးကြဖို့နဲ့လူမျိုးရေးဝါဒဖြန့်နာတွေရှိနေတာကြောင့်ရခိုင်ဒေသခံတွေအကြဆိုးရင်ပြီးနေရပြန်ကြတာဖြစ်ပါတယ်။ဒါပေမဲ့နေရပြန်လာကြတဲ့သူတွေကိုပြီးခဲ့တဲ့ဖေဖော်ဝါရီ19ရက်နေ့ကစတင်ပြီးတော့စစ်ကောင်စီကဖမ်းဆီးစစ်ဆေးပြီးတဲ့နောက်တကြီးပိုင်းတွင်နဲ့ကလေးငယ်တွေကိုပြန်လွတ်ပေးတာတွေရှိတယ်လို့ဖန်စီခံရသူတွေရဲ့မိသားစုဝင်တွေကပြောပါတယ်စစ်မှုထမ်းဥပဒေနဲ့ကိုက်ညီတဲ့လူငယ်တွေကိုတော့ပြန်မလွတ်သေးဘူးလို့ကျောက်ဖြူမြို့မှာဖန်စီခံရတဲ့လူငယ်တဦးရဲ့အကိုဖြစ်သူကပြောပါတယ
်ဒီအောင်ကနေပြန်လာတော့19ရက်နေ့နှစ်လပိုင်း2024ပေါ့နော်နှစ်လပိုင်းကဟုတ်တော့ဟုတ်အော်တော်တည်းရဟုတ်တော်တည်းရဆိုရင်လေသူသူကဘယ်လိုပြောမလဲပေါ့ဒီအင်တာဟုတ်စီရင်ရောဟွာရောနော်တော့တည်ပြီပါပြီခင်ဗျာအဲ့ဒါဒါပေမဲ့အဲ့ဒါကြီးကဟိုမရသေးဘူးခင်ဗျာအမခံကအမခံမဲ့လူကြီးလေးရှိရဲအဲသူရဲ့အင်ရှင်မကိုယ်တိုင်ရောရှိရဆိုတာတော့မရဘူးပေါ့နော်အဲ့လိုပုံ
စံစစ်ကောင်စီအနေနဲ့အခုလိုနေရပြန်လာတဲ့သူတွေကိုဘာကြောင့်ဖမ်းဆီးတယ်ဆိုတာမသိရပေမဲ့စစ်ဆေးပြီးတော့အပြစ်မရှိတဲ့သူတွေကိုပြန်လွတ်ပေးစေချင်တယ်လို့သူကဆက်ပြောပါတယ
်အမှန်ဆိုရင်သူတို့ကဟိုအပြစ်ရှိရလူတွေမဟုတ်ဘူးအပြစ်လောက်ထားတဲ့သူတွေကအုပ်တစ်ခုလောက်ထားရဆိုရင်မဟုတ်ပါနော်အဲ့လိုမျိုးဖမ်းထားတာဆိုတော့သူကပါဝင်လို့ရှင်လဲဆိုတော့အဲ့လိုမျိုးဒီစဉ်းစားဝင်တိုက်ညီလို့ဒီတိုက်ညီလို့အဲ့လိုမျိုးဖမ်းထားတာလားအဲ့လိုမျိုးလေးထင်မိတာပေါ့နော်ဒါပေမဲ့သူတို့စီကနေဒီငွေများတောက်မလားလို့ပေါ့နော်ကျွန်တော်ထင်တာတော့ဟုတ်ကဲ့အဲ့ပုံကြောင့်လည်းဖမ်းထားတာလားပုစံပြီးတော့လွတ်မှာလားအဲ့လိုပုံစံမျိုးလေးဟိုဟွာဖြစ်တာပေါ့စိတ်ကထင်တာကြတော့မဟုတ်ဘူးစီတော့သူတို့ကဖမ်းဟိုလှက်လှက်ပြီးမရှိဘူးဆိုရင်တော့ဒီစလိုက်တဲ့ဘောနော်သူတို့ဟာအဲ့လိုထင်ပါတယ်ကွာဟုတ
်စစ်ကောင်စီအနေနဲ့စစ်မှုမထမ်းမနေရဥပဒေထုတ်ပြန်ပြီးနောက်ပိုင်းနေရပြန်လာကြတဲ့ရခိုင်ဒေသခံလူငယ်တွေဟာရခိုင်တပ်တော်အေအေတဲကိုဝင်ရောက်သွားမှစိုးရိမ်တယ်လို့သူတို့ပြဋ္ဌာန်းထားတဲ့စစ်မှုထမ်းဥပဒေမအောင်မြင်ကိုစိုးရိမ်တာကြောင့်အခုလိုဖမ်းဆီးတာတွေလှုံ့ဆော်နေတာဖြစ်တယ်လို့ရခိုင်ရေးလေးလာသူလွတ်တော်ကိုစလေဟောင်းဦးဖေတန်းကပြောပါတယ
်ရခိုင်လူငယ်တွေပေါ့နော်ရခိုင်ပြည်တော်ကိုလာတာကိုသူတို့မချိုက်ဘူးခုနမရှိကြအောင်ပေါ့အဲအဲ့ဒါကြောင့်သူတို့နောက်မလာရဲအောင်ပေါ့အဲလိုသူဖန်ထားတယ်ဖန်ထားတဲ့ခမလာပွင့်လင်းမြင်တာမှမရှိဘူးဘာကြောင့်ဖန်နေဆိုတာလဲမပြောဘူးပေါ့ဒုက္ခမျိုးစုံရအောင်လုပ်တယ်ပေါ့နော်နောက်သူမလာရဲအောင်အဲအဲ့လိုမိဖြွာအနေနဲ့သူတို့ဥတွေမအောင်မြင်ပါဘူးဆိုတဲ့တဲ့အဲလိုလုပ်နေတယ်လို့ကျွန်တော်မြင်ပါတယ်ဟုတ်ကဲ့
ရခိုင်ပြည်နယ်ကကြောက်ဖြူမြို့နယ်နဲ့စစ်တွေမြို့နယ်တွေမှာဒီကနေ့အထိနေရပြန်လာတဲ့ရခိုင်ဒေသခံတွေယာနဲ့ချီဖမ်းဆီးထိန်းသိမ်းခံရဆဲဖြစ်ပါတယ်စစ်ကောင်စီအနေနဲ့လူငယ်တွေကိုဖမ်းဆီးထားတာနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးခင်ဗျာ
ရခိုင်ဘက်နေရပြန်လူငယ်တချို့ဖမ်းခံရတာကိုခမောင်စုံမင်းပြောပြခဲ့တာပါကျသာရင်းညာသတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲဒါပေမဲ့မကြာခင်ဥအောင်ခေမြမရေးသုံးသက်ချက်ပါဝင်ပတ်စင်ခဏလေးလာဖို့ရှိပါသေးတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပိတ်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်ရင်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ပြည်ရင်မြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းပြည်ရင်မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။
email လိပ်စာကိုတေချာမှတ်အောင်ရေးဖို့လိုတော့လို့ပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းချက်တွေနဲ့သတင်းအချင်းချုပ်ကိုတစုတစုရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်။မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တန်ကနေ February 22ရက်ကျတာရီညအစီအစဉ်တွေကိုမြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925 32တို့ကနေည10:00အထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒါ့အပြင် VOA ရဲ့ website, Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းတွေဆက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်မှာတော့ကျက်သားရင်းညာတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြကျမ်းမာရေးကဏ္ဍနောက်တိုင်းရင်းဒေသသတင်းတောက်တွေရဲ့တိုင်းရင်းဒေသသတင်းလွှာစတဲ့ပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုပထမဆုံးနှาศင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့အညာကပြည်သူကာကွယ်ရေးတပ်ဖွဲ့များဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ထားပါတယ်အညာထိတာမှာပြည်သူကာကွယ်ရေးတပ်သားတွေအများဆုံးရှိနေပါတယ်ဒီအဖွဲ့လေးတွေကွဲပြားနေတာကြောင့်မကြာခဏတော့အချင်းချင်းပဋိပက္ခဖြစ်တာတွေလည်းရှိနေပါတယ်ဒီတော်လိုင်းအတွက်စူးစီးမှုအရေးပါပုံကိုဥအောင်ခင်ကရေးသားပြီးကိုညဝဲအောင်နဲ့အတူပြောပြထားတာကိုတဝါကြီးနားဆင်ကြည့်ရှုအားပေးကြပါအောင်ခင်ဗျာ
အာနာချင်းစနစ်ဖြုတ်ချမဲ့ຫນွေဥထွန်လိုင်းကြီးမှာအသက်ပေါ်ထွက်လာတဲ့လင်းတကိုင်းအင်အားစုတွေထဲမှာ PDF ကိုပြည်သူ့ကာကွယ်ရေးတပ်နဲ့ပကပကိုဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ဟာတင်ရှားပါတယ်PDF တပ်တွေကိုစစ်သားဥယျာဉ်အလိုက်ဖွဲ့စည်းထားပြီး NUG နဲ့ချိတ်ဆက်ထားကြပေမဲ့ပကဖတွေကတော့ဒေသအလိုက်မြန်မာအမည်ရောအင်္ဂလိပ်အမည်ရောတုံးကြပါတယ်။အညာဒေသသခိုင်းနဲ့မကွေးတိုင်းမှာ PDF နဲ့ပကဖတာရှိပါတယ်။ခေယံမလုံလောက်မှုတနတ်မပြည့်စုံမှုစတဲ့ပြဿနာတွေအခုတည်းကရင်ဆိုင်နေကြရပေမဲ့တိုက်ပွဲတွေမှာအောင်မြင်နေကြပါတယ်။စကိုင်းနဲ့မကွေးတိုင်းမှာ PDF နဲ့ပကဖအများဆုံးရှိပါတယ်။လုံတနက်ကင်ပြီးတိုက်ခိုက်သူတွေရှိနေတုံးပါပဲ။လင်းတက်ခဲရန်ဝယ်ယူဖို့အတွက်ရှိတဲ့ပစ္စည်းရောင်းချသူ၊ငွေချေးသူ၊အလှူခံသူတွေများတဲ့ဒေသဖြစ်ပါတယ်။အာဏာရှင်စနစ်တိုက်ပြရေးမှာရွေးချက်ချင်းတူပေမဲ့ကိုစားပြုမှုလက်နေအင်အားလူအင်အားကွာခြားတဲ့အပေါ်မှာအခြေပြုပြီးတော်လိုင်းရေးအဖွဲ့တွေအကြားမှာပဋိပက္ခပစ်ကာအပြန်အလှန်ဖန်စီတပ်ပြတာတွေလည်းရှိလာပါလေ။ပြည်သူလူထုဟာဘောင်းဝင်းရှေဝိတူမန္တမယကိုကြောက်ရမယ့်အခြေအနေမျိုးကိုတောင်တွေ့ကြုံနေရတယ်လို့ဆိုပါတယ်
။ရရလက်နဲ့နဲ့စစ်အာဏာရှင်ကိုတော်လန်နေတာကြောင့်အညာဒေသမှာလက်နက်ကင်အဖွဲ့ပေါင်းထောင်ပေါင်းချီရှိနေတာဖြစ်ပါတယ်။ပြည်သူထောက်ပံ့မှုနဲ့ရှင်သန်နေရတဲ့လက်နက်ကင်အဖွဲ့တွေဖြစ်တာကြောင့်စစ်ဘေးဒဏ်ခံရတဲ့ပြည်သူတွေဟာအရင်လောက်မထောက်ပံ့နိုင်တော့ပါဘူး။ဒီလိုထောက်ပံ့မှုနည်းပါးလာတဲ့အခါမှာတော်လန်ရေးအဖွဲ့တွေဟာစစ်စင်ကြီးလုပ်ဖို့အတွက်ရုန်းကန်နေရတယ်လို့လွန်ခဲ့တဲ့နှစ်စက်တင်ဘာ17ရက်နေ့ထုတ်မြေလက်အတံမှာဖော်ပြပါတယ်တော်လန်ရေးကာလကြာမြင့်လာတဲ့အခါတော်လန်ရေးတပ်ဖွဲ့တွေရဲ့ရေရှည်ရည်တည်ရေးကိုလည်းစဉ်းစားလာရပါတယ်အညာဒေသမှာလက်နက်ကင်အင်အားတောင့်တင်းဖို့လိုပေမဲ့တပ်ဖွဲ့တွေပဋိပက္ခဖြစ်တဲ့အခါမှာဖြည့်ရှင်းနိုင်တဲ့အာဏာပိုင်အဖွဲ့မရှိတာကလည်းပြဿနာဖြစ်ပါတယ်ဝက်လက်မျိုးနယ်မှာတရားမျှတရေးနဲ့အမှန်တရားသိရှိရေးအတွက် NUG ကိုတောင်းဆိုတဲ့ဆန္ဒပြပွဲတွေဖြစ်ပွားခဲ့တာရှိပါတယ
်။ဒေသခံကာကွယ်ရေးအဖွဲ့နဲ့ PDF တပ်တွေအပြန်အလှန်ပစ်ခတ်တာမျိုးကိုစကိုင်းနဲ့မကွေးမှာမကြာခဏကြားရကြုံရတယ်လို့မြေလက်အတန်ကဆိုပါတယ်။ဒီလိုပြဿနာမျိုးကို NUG ကိုတန်ကြားပေမဲ့ပြေပြင်းမှာမရှိတဲ့အစိုးရအနေနဲ့ဖြေရှင်းမှုအလွန်ကက်ကဲနေပါတယ်။ဒါကြောင့်မတရားမှုကိုလက်နက်ကင်ဖြေရှင်းမှုကိုယ်လန်းကိုလျှောက်တဲ့အညာကတော်လိုင်းရဲ့သမားတို့ရာကိုကိစ္စကိုဖြည့်ရှင်းရမယ်သဘောပြည့်နေပါတယ်။အညာဒေသဟာ NUG မပေါ်ခင်ကတည်းကလက်နဲ့ကိုင်းလာတာမို့အညာတော်လိုင်းရဲ့သမားနဲ့အညာပြည်သူတွေကပဲကိုပြက်တနာကိုရှင်းရလိမ့်မယ်လို့မြေလန့်အတန်ကဆိုပါတယ်။တပ်ဖွဲ့တွေစုပေါင်းနိုင်ဖို့အလွန်အရေးကြီးနေပါပြီ
။လွန်ခဲ့တဲ့နှစ်နှောင်းပိုင်းမှာတိုင်ရင်တပ်ဖွဲ့တွေမဟာမိတ်ဖွဲ့ပြီးစူးစီးဖို့စူးစမ်းလာကြတယ်လို့မြေလအတန်ကသုံးသပ်ပါတယ်။မြောင်နဲ့ရေစကြိုမြို့နယ်ကလက်နက်ကင်တပ်ဖွဲ့တွေမဟာမိတ်ဖွဲ့လိုက်တာကိုထောက်ပြပါတယ်။ဘူနဂါဥဆောင်တဲ့မြမတော်ဝင်နဂါတပ်တော်ကလည်းဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကိုပူးပေါင်းပြီး BNRA ဗ ပမာမျိုးသားတော်လိုင်းဤတက်မတော်ကိုတီထောင်လိုက်ကြောင်းစက်တင်ဘာလကကြေညာခဲ့ပါတယ်။တန်ရင်ဆက်ရှိရင်ကိုစူးစီးတီထောင်တာဖြစ်ပြီးဆက်လက်တိုးချဲ့သွားဖို့ရည်ရွယ်ကြောင်းနဲ့သိရပါတယ်။ကိုတူကိုတန်နီလန်းရပြီးစစ်ကောင်စီကိုတွန်းလှန်တိုက်ခတ်ရမှာဘူနဂါဟာထင်ရှားပါတယ်။ဒေသတွင်းသွားလာလှူရှားမှုနဲ့ပတ်သက်ပြီးဘူနဂါတို့တပ်ဖွဲ့နဲ့
NUG လက်အောက်ခံPDF တပ်တွေမကြာခဏပြဿနာဖြစ်ရတဲ့သတင်းတွေလည်းကြားနေရပါတယ်။ရှေ့ခေတ်ဗမာတပ်မတော်ဖွဲ့စည်းပုံရဲ့အခြေခံဖြစ်တဲ့အိုးစားအဖွဲ့ကိုအတူယူပြီးအိုးစားဘက်စိတ်ဓာတ်နဲ့မတ်လ၁၂ရက်နေ့အထိရန်ပုံငွေရှာနေပါတယ်။လက်နက်တပ်စင်မှုနဲ့ပတ်သက်ပြီးမကြေမနက်ဖြစ်နေတဲ့
ရင်းမှာပင်ခရင်တန်ရင်စနေရဲ့ပြည်သူဆက်ဆံရေးတာဝန်ကနှင်းရိမ်တွေကိုဆက်သွယ်မေးမြန်းထားတာပါပဲစစ်တင်တန်းပြီးသွားပြီမဲ့လက်နက်တပ်စင်ပေးတာကစစ်တပ်အင်အားရဲ့ငါးဘုံတဘုံလောက်သာရှိရတဲ့အတွက်မကြေမနက်ဖြစ်နေကြတာပါအန်ယူဂျီဟာစစ်တပ်ရှင်တွေအားလုံးကိုလက်နက်တိုက်စင်ပေးနိုင်တဲ့အခြေအနေမရှိသေးပါဘူးပြည်သူလူထုစားဝတ်နေရေးကြတိလာတာဟာ
ပြည်သူကာကွယ်ရေးတပ်ကိုပါထိခိုက်လာပါတယ်။အညာမှာလက်နက်ပွဲစားတွေမိုးလိုပေါက်နေတယ်လို့ဆိုပါတယ်။ပွဲစားတွေထဲမှာထောက်ပို့လုပ်နေသူပကပတွေလည်းပါဝင်ပါတယ်။တောင်ပိုင်းမှာတင်းတရာပေးရတဲ့တနတ်ကိုမြောက်ပိုင်းမှာတင်းတရာပေးရပါတယ်။သုံးညီတောင်မဟာမိတ်ရဲ့စစ်စင်ရေးအောင်မြင်မှုတွေဟာအညာတော်လှန်ရေးသမားတွေအတွက်အားကျစရာဖြစ်နေပါတယ်။ဒါပေမဲ့သုံးညီတောင်မဟာမိတ်မှာပါဝင်နေသူတွေဟာ
စူးစီးမှုအားကောင်းပြီးစစ်ပွဲအတွေ့အကြုံရင့်တန်တာကိုလည်းသတိပြုဖို့လိုအပ်ပါတယ်ခင်ဗျာ။အညာမြေကနေဦးတော်လည်းရေးအဖွဲ့ခွဲတွေနဲ့မညီမျှတဲ့အရင်မြစ်တွေကြားစူးစီးဖို့အရေးပါပုံကိုဥအောင်ခင်ရဲ့မြမရေးသုံးသက်ချက်စီစဉ်မှနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့အပတ်စဉ်ကျမိုက်ကဏ္ဍကိုဆက်ပြောပြပေးပါမယ်။ ဒီတစ်ပတ်မှာတော့မှတ်ဉာဏ်ရော့ယောဂဖြစ်လာရင်လက်ခံပြီးစောစောကုသဖို့အရေးကြီးတာကိုပြောထားပါတယ်။မှတ်ဉာဏ်ကျယောဂဖြစ်လာတာကိုလူနာကစလက်မခံခြင်းချိန်မှာစောစောစီစီကုသမှုခံယူနိုင်တာရဲ့အကျိုးကြီးပုံကိုမိသားစုကရှင်းပြဖို့လိုတယ်လို့ကျမ်းမာရေးပညာရှင်တွေကအကြံပြုနေပါတယ်။အခုလိုစောစောကုသနိုင်မှုကနေဘလို့အကျိုးကျေးဇူးကြီးတွေရနိုင်ပါလဲ။ဒီအကြောင်းအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ် နာစင်ကြည့်ရှုကြပါအောင်ခင်ဗျာ Okay အခုခုတပါတော်ကြီးဒေါက်တာမျိုးမြောင်ခင်ဗျာကျွန်တော်တို့ဒီမန်ရှားခေါ်မှတ်ဉာဏ်ရော့တငယ်ပြန်ယောဂါဖြစ်တဲ့အန်ဒီရဲ့နေအောင်ကာကွယ်ရေးနောက်ဒီကာကွယ်တဲ့ဂျာကဖြစ်လာခဲ့ရလဲကြိုသိနိုင်ဖို့ပေါ့နော်လက္ခဏာအသေးစိတ်တွေကိုပြီးခဲ့တဲ့အပတ်တွေကပြောပြီးမှဆရာကြီးဒီတစ်ခေါက်တော့လူနာကိုယ်တိုင်ဘက်ကနေပြီးတော့တကယ်တမ်းဒီယောဂါဖြစ်လာတာကိုလက်မခံဘဲဖြစ်လာနိုင်တာအတွက်ဘလို့ရှင်းပြသင့်တာနဲ့ကုသပြည့်စုံကြိုတင်ပြင်ဆင်ရေးတွေကိုအဓိကပြောမှာမို့လူနာကိုယ်တိုင်လက်ခံလာအောင်ဘလို့စရှင်းပြသင့်တာကနေရှင်းပြပေးပါလားဆရာကြီး
right ဒါမှမဟုတ်ရေးကြည့်တာမိသားစုတွေအနေနဲ့ကတော့ရေးကြည့်ရတော့ဒီဆေးရည်ဥရှိပါတယ်ဆေးရည်ဆိုတာတော့ဒီ even မှတ်ဉာဏ်အားနည်းပြီဆိုတော့မှဆေးရည်ကသူတို့ကဒီမှတ်ဉာဏ်ရော့တဲ့ဟာကိုနည်းအောင်ပေါ့နော်ဟိုထိန်းထားပေးတဲ့ဆေးရည်မျိုးသူတို့ရှိနေပါပြီရှိနေပါပြီဆိုတော့ဒါမှမဟုတ်ဒီဆရာမမတွေ့ရဲနဲ့အဲ့လိုမျိုးမသိကြအောင်ဆောင်ပြီးတော့သုံးဖို့လည်းလူနာကမြင်ပြီးတော့လုံးဝစေးမတော့ဘူးတခြားကုသမှုမခံရဘူးဆိုရင်တော့မှညာပြချပြချပို့ပြီးတော့မေးဖို့ပဲရှိပြီးတော့တိတ်မကြဘူးမတိတ်မကြတော့ဒီ3-5 minutes တွင်းမှာပဲတကယ်ကိုအရန်ပြင့်ချင်တဲ့အဆင့်ရောက်သွားပြီဆိုရင်တော့အိမ်မှာတော့နေလို့မရတော့ပါဘူးဒါမှမဟုတ်ဒီအရန်ပြင့်တဲ့အဆင့်ရောက်ပြီဆိုရင်တော့ရေလည်းမချိုးဒီချိုးအမှန်လည်းမသိတော့ဘူးစားလဲစားဖို့ဇတိမရတော့ဘူးအဲ့ဒါကြတော့မိသားစုကစပြီးရေချိုးပေးရတာမျိုးဒီကိုတန့်ရှင်းလုပ်ပေးရတာမျိုးပြီးတော့စိတ်ပိုင်းဆိုင်ရာတန်ကြရည်များလာတာမျိုးတို့ဒေါသအရင်ထွက်တာမျိုးဖြစ်လာတဲ့အခါကျတော့ပိသားစုတော်တော်များများအိမ်မှာထားလို့မရတော့ပါပဲ။အဲ့ဒါကြရင်ဒီမှာကျွန်တော်တို့ယုံတွေပို့ရတာမျိုးစေယုံတွေပို့ရတာမျိုးဖြစ်တဲ့အခါကျတော့အဲ့အတွက်ကိုကျွန်တော်ကစေကုသမှုယူခြင်းအဖြစ်အဲ့ဒီကိုကျွန်တော်တို့စောစောစီးစီးမဖြစ်အောင်လို့ကြိုပြီးတော့ကာကွယ်လို့ရပါတယ်ပေါ့နော်။ဒါအဲ့တော့ဒီနာကိုရှင်းပြမှာစေကုသမှုတွေရှိပါတယ်။ပုံပြီးဒီမှန်ညာရောတဲ့ဟာကိုနှဲဝအောင်လို့လိုရတဲ့ဟာရှိပါတယ်အဲ့အတွက်ကိုလှုပ်ချင်းအဖြစ်အိမ်မှာအကြိုက်နေလို့ရပြီးတော့
ไอ้มันยังย่อเราเลยเนื้อเส้นเนี่ยเราก็ย้ายทำอยู่สิบาทเลยสิ่งนี้อยู่เช่นเดียวกันโอเคเสร็จแล้วคุณลุงที่สาบีเลยเสร็จมาคุณลุงเช่นเดียวกันเพียงพอเนาะตัวที่ผมมันสิ่งนี้ได้กิจการเนี่ยพัฒนาเลยเสียอีกอุมาตัวที่เอ็งเราอุ้ยเช่นเดียวกันเสียบาร์เนาะตัวเช่นเนี่ยอะไรการเดินเนี่ยอะไรเอเยปัญไซมูรีปัญซีเนี่ยสาบีมาเสียอีกอะไรที่ตัวมีตาสุอาเปลือกตัวกุญย์ปีเดินเลยเสียเออครับเนี่ย
ยามเราดีทราบดีเนาะเราก็ทราบดีสูบีมันเราไม่เนี่ยย้อนในเรื่องก็ทราบดีเสียงวิญญาณเนี่ยจะมีส่วนเนาะเจ้าจะมีจ่าอะไรมันเนี่ยย้อนกับเรื่องสติวามีส่วนเนาะจูบีเราเจเนอเรชั่นเซียนฮาร์ดเจเนอเรชั่นอะไรบ่อุมาเช่เจเนอเรดีเอ็มวีเจเนอเรดีเป็นสายมือเรียวประตูเจ้าเราประตูว่าประตูเป็นสายมือเรียวก็ประสานประตูประตูว่าก็มีด้วยก็มีตาสุริยาประตูว่าสีมันอะไร ก็ยังคู่เพื่อตัวเองบาลูอ่ะมันเลยสุดท้ายมีโอ้กูเรียกสามีโอ้จูบีโอ้ซีซินเจียสี่ยาซีซินโลยาระบ่เนาะนับดูว่าน้าไปอีเวนต์จำมาเย็นเนี่ยยังชุดเดียร์ลาบีโยอาเวน่าที่มีหนึ่งนั่นแต่ช้าโยอาเวน่าเนี่ยขันใจเฉยมาเลยกูว่าเดี๋ยวกูมีใจสื่อสารสิ่งมาลูยาระบ่เนาะแต่เชิงอ่ะแต่เชิงใจเองอ่ะสามอุมาสุวรรณอ่ะสามสามนายนอสักการณ์เนี่ยสามสามนายนอเชิงใจเองเอาดีสามพิองดีสามสามไปเนี่ย สามพี่เนี่ยภาษาเด็กนักเรียนเทพีของเราเจมจุ้ยจันเนี่ยเราภาษาเทพีภาษาไหนเข้าใจเอาประมาณที่ไอ้สามพี่เนี่ยมาลำเทนเนี่ยบีบอ่ะอันนี้ของเราไม่ใช่กูอันนี้เนี่ยมันจะมีสิ่งที่มุ่งหมายทำอยู่ก่อนเนาะกูพิจารณาเรื่องมีตาสื่อพิจารณาเรื่องมีตาสื่ออะไรอันนี้พิจารณาเรื่องข้าใจตัวเดียวบาลเราอันนี้เชื่อว่าเราบาปีของบาปนี้ของเจ้าอันนี้ส่วนตัวเราสุดสุดที่กูเสียที่จะจำเราไม่ตาสื่อจะเลยเจ้าพี่ตัวกูเล่นมือว่าเป็นเนี่ยอันนี้เว
ပြောပြီးတော့ဒီစားရဆိုင်နေမှာလည်းနတ်မှတ်ထိုးခဲ့ကြရဖြစ်ချိန်တန်းကိုအဲ့ချိန်မျိုးရောက်ရတဲ့ခါကျရင်မလိုအပ်ဖြစ်တဲ့အစာပြုံးနဲ့အသက်ရှင်ကြမလိုတော့ပါဘူးဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီနောက်ဆုံးအစီအမရောက်ခင်စစချင်းသိတဲ့အနေထားမှာပေါ့နော်ဆရာကကျွန်တော်ပြောတဲ့ဒီစေးတချို့လည်းအခုကြီးပြေးနိုင်တဲ့အနေထားမှာ
ဘလူးစီးရဆရာကြီးနောက်ဆုံးအထောက်အကူပြုတာကိုတွေ့ထားတယ်။ပြာဘူးတောက်စီးတွေမျိုးတော့သုံးလေးသုံးမျိုးလောက်ရှိပါတယ်တောက်စီးတွေကတော့ဒီကျွန်တော်ဒီမှာတော့အစိုးရဖွဲ့စည်းတွေကိုလည်းကျွန်တော်တို့ကလည်းအသိမှတ်ပြီးတော့ရတာပေါ့နော်ဒီတောက်စီးဥမာအဖြစ်ကျွန်တော်ဒေါနာပစ်ဇယ်လို့ဟာမျိုးပေါ့အဲ့ဒီစီးမျိုးကကျွန်တော်ဆံဝင်ရတယ်တော့ကြွန်ကြားပြီးတော့တောက်လို့ရပါတယ်နောက်ပိုင်းအခုနောက် ဒီစေကုမ္ပဏီရောအစိုးရအောင်စားသူအဲ့အတွက်ကိုညာရေးသူတေသနညာရေးလုပ်နေကြတယ်ဆိုတော့ဒါမလို့ဒီရောဂါယူဝေနာစစကြည့်ခြင်းပါပဲဆရာဝန်စားတွေ့ဖို့အရေးကြီးပါတယ်ဘာလို့ဆိုတော့အဲ့ဒီကဝေနာပြင်ဆင်ရခြင်းပါဆိုဘာစေးမှအကျိုးမရှိတော့ပါဘူးဒါကြောင့်မလို့စစကြည့်လေးစေကုသမှုခံယူနေကြခြင်းဒီမှတ်ဉာဏ်ရောတာကိုနည်းအောင်လက်ချက်နည်းအောင်လုပ်ပြီးတော့အဲ့တက်လေးကိုပို့ရှေ့ရှေ့နေလို့ရ ကျောက်ဝရှင်မှာဆရာအတနနောက်ဆုံးတစ်ခုပြောကြတာမညာကျောက်မညာဘယ်လိုမှမလောက်ရေးကြည့်တဲ့ဆိုတော့ကျွန်တော်ယူစားတော့နှလုံးလို့ကျောက်ကတ်တို့ရောက်ရေးကြည့်ပါတယ်ဘာလို့ဆိုတော့ဟိုညီမရသေးတဲ့အတိုင်းပဲနှလုံးအလုံးမလုံးတော့ဘူးဆိုတော့မှနှလုံးကိုကျွန်တော်ထရန့်စပလန့်ပါတော့နှလုံးစားတို့လို့လို့ရတာမျိုးတွေဒီချောက်ကတ်ဆိုတဲ့အစားတို့လို့ရတဲ့ပုံပါဒီသမုတ်လည်းကျွန်တော်ချောက်ကတ်ဆေးတဲ ကျွန်တော်လုံးမရတော့ပါဘူးကျွန်တော်အုံနောက်ကိုစာထုတ်လို့လည်းမရပါဘူးအုံနောက်ကိုစေလို့မရပါဘူးဒါကြောင့်မလို့အုံနောက်ကကျွန်တော်အချင်းရဲ့အရေးကြီးဒီဘလုံးမှာအရေးရန်အရေးကြီးရဲ့ရောဂါပါဗာဖြစ်လို့လဲဆိုတော့ဒီအုံနောက်ဒီအားနဲ့ရောဂါမျိုးကဖြစ်လာပြီဆိုရင်ပုံမှန်ဖြစ်တော့ငါးနှစ်ဆယ်နှစ်ကနေပြီးတော့မှလူရအဲ့မှာကိုယ်နဲ့ခံပြီးတော့ကိုယ်လည်းမကသေးပါဘူးကိုမိသားစုကတော့ခွာပေးလို ကျွန်တော်ယူဆရတော့ဒီဥနောက်အမေရဲ့ယောဂါကြောက်စရာအကောင်းဆုံးယောဂါတစ်ခုရမှာပါပါတာပါဥနောက်ကတကယ်မနဲ့အမေယောဂါဖြစ်လာပြီဆိုရင်တော့အချမ်းကိုခုခုနိုင်မကတဲ့ဦးမိသားစုပါတကယ်ဒုက္ခပေးဆိုယောဂါမျိုးဖြစ်တဲ့အကြောင်းမလို့ခုလည်းအစပြီးတော့လို့စဉ်းစားရေးလုပ်ပြီးတော့ကောင်းဝေးကြပါလို့ကျွန်တော်တွန်းလိုက်ပါတာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ မညာရောရောကဖြစ်လာရင်လက်ခံပြီးစောစောကုသဖို့အရေးပါဝင်ကိုကျွန်တော်ပြသခဲ့တဲ့ကြမ်းမိုက်ကဏ္ဍမှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ပြောပြနေတဲ့တိုင်းဒေသကသတင်းလွှာအစီအစဉ်မှာဒီတစ်ပတ်မှာတော့ကချင်ဘက်မန်စီမြို့နယ်ကစစ်ကောင်စီစခန်းတစ်ခုသိမ်းပိုက်ခံရတာနောက်စစ်မှုထမ်းဦးတွေကြောင့်ချင်းဘက်မှာပတ်စုလာလို့သူများလာတာနဲ့ဖျားဆုံးသူဘက်မှာဆိုရင်လည်းထိုင်းဘက်ကပါထ တိုင်းသတင်းတွေကိုပြောထားပါတယ်ဒီစီစဉ်ကိုတော့ FVR လို့တူကခေါ်တဲ့နေဆက်ဒေတာတိုင်းသတင်းတော်ဝန်ထမ်းတော်အဖွဲ့ကတင်ဆက်ပေးထားတာကိုတဝါကြီးဆက်နားဆင်ကြည့်ရှုကြပါဦးခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်ကျွန်မအာမီပါ။နေဆက်ဒေသတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့လေကြောင်းတိုက်ခိုက်မှုတွေတဲကမန်စီမြို့နယ်ထဲမှာရှိတဲ့စီခန်းကြီးစစ်ကောင်စီရဲ့တပ်စခန်းကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းအဖွဲ့တွေကသိမ်းပိုက်နိုင်ခဲ့ပါတယ်။မွန်ပြည်နယ်မှာမွန်ပြည်သက်ပါတီခွဲထွက်အဖွဲ့ကဒေသတွင်းလူမျိုးဘာသာမရွေစစ်မှုထမ်းဖို့ဖိတ်ခေါ်လိုက်ပါတယ်။သတင်းလွှာတွေထဲမှာတော့ချင်းပြည်နယ်မင်းတပ်မြို့နယ်ထဲမှာစစ်ပေးရှောင်နေကြတဲ့ချိန်စေဝါပြက်လက်မှုနဲ့စေဝါမလုံလောက်တာတွေကြောင့်အမျိုးသမီးတွေမိတွေနဲ့မှတေဆုံမှုနဲ့ငွေကင်းစကလေးငယ်တေဆုံမှုတွေမြင့်တက်နေတဲ့အကြောင်းနားဆင်ရဖို့ရှိပါတယ
်။ကျမကနန်းဟွန်ပါရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်တောင်ပိုင်းဟိုပုံမြို့နယ်ထဲစစ်ကောင်စီတပ်နဲ့ပအိုးမျိုးသားလူမျိုးရေးတပ်မတော် PNL တို့အကြားနှစ်ရက်ဆက်တိုက်တိုက်ပွဲတွေဖြစ်ပွားနေပြီးရွာတွေထဲကပြည်သူတွေစိုးရိမ်ကြောက်လန့်ပြီးတော့တောင်ကြီးဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဗုဒ္ဓဟူးနေ့မှာတော့တိုက်ပွဲတွေကြောင့်ဟိုပုံးနဲ့မိုင်းပွန်ကြားမှာကားလမ်းကိုအချိန်ပိုင်းပိတ်ခဲ့လို့ကားအစီးရေရာနဲ့ချီပိတ်မိခဲ့တယ်လို့ခရီးသွားပြည်သူတယောက်ကပြောပါရယ်ဟိုပုံးမြွနယ်နဲ့စီဆိုင်မြွနယ်ထဲမှာစစ်ကောင်စီတပ်ပြန်လို့ပြည်သူစစ်ပူပေါင်းတပ်နဲ့ပအိုးမျိုးသားလူမျိုးရေးတပ်မတော် PNL တို့အကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးလေကြောင်းပစ်ခတ်မှုတွေပါရှိနေပါတယ်
ကချင်ပြည်နယ်မန်စီမြို့နယ်တဲကစီခမ်းကြီးစစ်ကောင်စီတပ်စခန်းကိုကချင်လွတ်လပ်ရေးတပ် KIA ရခိုင်တပ်တော် AA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကရင်းထန်တဲ့လေကြောင်းတိုက်ခိုက်မှုတွေကြားကတင်းလာနေမှာသိမ်းပိုက်လိုက်ပါတယ်။အဲ့ဒီစီခမ်းကြီးစစ်ကောင်စီတပ်စခန်းကိုဖေဖော်ဝါရီ18ရက်ကစပြီးတွားရောက်တိုက်ခိုက်ခဲ့တာလို့တော်လိုင်းတပ်ဖွဲ့တွေဘက်ကပြောပါတယ်။စီခမ်းကြီးစစ်ကောင်စီတပ်စခန်းဟာခလာရဆင်က121 286 223တပ်ရင်းတွေစုပေါင်းထားတဲ့မန်စီနဲ့မဘိန်းမြို့ကြားကအရေးပါတဲ့ထုတ်ပူပြူစကံပြပါရဲ
စစ်ကောင်စီကပြည်သူ့စစ်မှုထမ်းဥပဒေအတည်ပြုလိုက်ပြီးတဲ့နောက်ချင်းပြည်နယ်ဟာခါမြို့မှာနိုင်ငံကူးလက်မှတ် passport လုပ်တဲ့လူငယ်တွေပုံများလာပြီး passport စည်းနှုန်းကငွေကျပ်30သိန်းလောက်ပေါက်ဈေးရှိနေပါတယ်။ဟာခါမြို့ကနိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံးမှာနေ့တိုင်း passport ပြုလုပ်သူအယောက်တရာဝန်းကျင်အထိရှိနေပြီးအများစုကလူငယ်တွေဖြစ်နေတယ်လို့ဒေသခံတယောက်ကပြောပါတယ်။စစ်ကောင်စီကအရွယ်ရောက်ပြီးသူနိုင်ငံသားတိုင်းစစ်မှုထမ်းဆောင်ဖို့စင့်ခေါ်နိုင်တဲ့ဥပဒေအတည်ပြုလိုက်ပြီးတဲ့နောက်ချင်းပြည်နယ်မှာတဲ့အတမစစ်တာဆူဆောင်းမှုတွေလှုပ်လာမှာကိုစိုးရိမ်တာကြောင့်ပြပတ်ထွက်ခွာဖို့စီစဉ်သူတွေများလာတာလို့တရခန်တွေကပြောပါတယ်
မွန်ပြည်နယ်မှာမွန်ပြည်သက်ပါတီခွဲထွက်အဖွဲ့ကဒီသတွင်လူမျိုးဘာသာမရွေစစ်မှုထမ်းဖို့ဖိတ်ခေါ်လိုက်ပါတယ်မွန်တိုင်းသားအကျိုးကိုလူလာတဲ့မျိုးချစ်မွန်လူငယ်တွေနဲ့ပြည်သူအလုံးလာရောက်လက်တွဲပူးပေါင်းကြဖို့မွန်ပြည်သက်ပါတီစစ်အာဏာရှင်တိုက်ဖျက်ရေး NMSP AD အဖွဲ့ကစစ်သားတွေစုဆောင်ရေးစည်းမျဉ်းကိုထုတ်ပြန်ပြီးအင်ကာနေမှာတိုက်တွန်းနှိုးဆော်လိုက်ပါတယ်တက်ဆက်ရှင်းနေမှာ45နှစ်အထိယောက်ျားမိန်းမလူမျိုးဘာသာမရွေကိုလည်းအင်ကာကြားမှာတန်ဆွမ်းသူတွေစိတ်ကြမ်းမာရေးကောင်းမွန်သူတွေတပ်ပညာရှင်ဖြစ်ပါကတဲ့ရွယ်ကန့်တတ်မလို့ပဲနိစိုင်ရံနဲ့အဆက်အသွယ်ရယူပြီးလာရောက်ပူးပေါင်းပါဝင်နိုင်တယ်လို့မွန်ပြည်သက်ပါတီခွဲထွက်အဖွဲ့ကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်
။ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်နန့်ဖက်ကာရွာမှာမပေါက်ကွဲပဲကြာနေတဲ့စစ်လက်နဲ့အကျဉ်းချံပစ္စည်းတွေကိုယူကစားရာကနေပေါက်ကွဲမှုဖြစ်ပွားပြီးဒေသခံကလေးနှစ်ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။နန့်ဖက်ကာရက်ကွက်ငားမှာနေထိုင်တဲ့အသက်12နှစ်နဲ့အသက်9နှစ်အရွယ်ကလေးနှစ်ယောက်ဘုံကြီးကျောင်းဝင်းထဲမှာမပေါက်ကွဲသေးတဲ့လက်နက်ကြီးကြီးကိုကစားရာကနေဖေဖော်ဝါရီလပထမပတ်ထဲမှာပောက်ကွဲမှုဖြစ်ပွားခဲ့ပြီးဒဏ်ရာရရှိခဲ့တာလို့ဒေသခံတယောက်ကဗုဒ္ဓဟူးနေ့မှာပြောပါရယ်ကလေးနှစ်ယောက်လုံးဒဏ်ရာပြင်းထန်လို့ဖေဖော်ဝါရီလတတိယပတ်အထိဆေးကုသမှုခံယူနေရပါတယ်
ye sha pa mu ne chong ni ya de kare ni pi demo su a nau phe chang ga sit be shang rui ye a lu shin rui shi bi me long law mu ma shi de bu lo sit be shang kung ye saung ywe pe ni do kare ni lu mu kung ye a tin kare ni humanitarian team ktm tawin shi du ga pyo ba de a lu shin rui shi ni bi me ye ma law de lo khwe ran ne ye pe wi ni ya de lo ktm a phwe tawin shi du ga pyo ba de demo su a nau phe chang ma sit be shang ta tain chaw kho lo ni bi ni sin ye sha pa mu ko chong ni cha ya ba de di sit be shang rui ha demo su now pet chama set shao ni ya ra 3 nit ni ba shi la bi phit par de
aku set bi tadin lwa re ko tin set bi daw ma ba chin bi ne min dat myu ne the sit be shao ni ja de a chein sewa pyet lat mu ne sewa ma lung law mu re ja a myo thami re ha mi phwa yin mi re ne ma tei sou mu ne mwe kin sa kle nge tei sou mu re ga myin dat ni de so re chang go ro koro bat ga su si tin set tha ba de
စေအနာသိမှုနောက်ပိုင်းသုံးနှစ်တာကာလအတွင်းမှာစစ်ကောင်စီဟာမင်းတပ်မျိုးနယ်ကိုစစ်အုပ်ချုပ်ရေးကြီးညာပြီးစေဝါတဲ့ရုပ်ခွင့်ကန့်တပ်ပိတ်ပင်ထားလို့စေဝါပြက်လက်မှုကျွမ်းကျင်ဆောင်ဝင်မရှိတာကြောင့်အသက်ဆုံးရှုံးခဲ့ကြရတာလို့ဆိုပါတယ်မင်းတပ်မျိုးနယ်စစ်ဘေးရှောင်စခန်းစီမံခန့်ခွဲမှုကော်မတီတာဝန်ခံကိုလော်ရန်ကရခုလိုပြောပါတယ်
ကျွန်တော်ရေဆောင်တာမရှိတာတော့ရှိတယ်ဒါပေမဲ့လည်းကျွန်တော်ရေဝန်ထမ်းရည်ဒီစေဝါလုံလောက်စုရည်ပြီးတော့မှဒီကျွမ်းကျင်ဖို့ပိုင်ဆိုင်ရာတွေကလည်းညာဒီလိုအပ်နေသေးတယ်ဟိုကလေးမွေးဖွားသူတည်ဆောင်းတော့မှလည်းတော်တော်မြင့်တယ်အမျိုးသမီးဒီနီးဖွားရင်းနဲ့ဆုံးတာညာတယ်ဒီဖွားရင်းနဲ့ဆုံးတာဒီဆိုလည်းရွာမှာပဲတွေ့တဲ့တင်နေမွေးတာရှိတယ်
ဝေလိုနာဟုကိုဝန်ကန်ဖြစ်တဲ့ခါကျတော့ဝေတဲ့ချက်ချင်းရှင်းကလည်းလိုတာဟုတ်ဒီတိုင်းဆိုင်ကနေတော့ဆိုလမ်းကျမ်းမှာတော့ထွက်ကြတဲ့အချိန်မှာဒီကံမှုမင်းတပ်မြုပ်နယ်စစ်ဘေးရှောင်စခန်းစီမံခန့်ခွဲမှုကော်ပိုရေးစည်းမှတ်တမ်းအရမင်းတပ်မြုပ်နယ်မှာအာဏာသိမ်းမှုနောက်ပိုင်းစစ်ဘေးရှောင်ပြည်သူတွေထဲမှာသွေးသွင်တာဥဝင်နှုတ်ဆက်တွဲပြဿနာတွေကြောင့်မိတွင်နယ်တည်ဆုံးသူမ ဒီရီဟာငွေကြီးခက်ခဲမှုတွေကြောင့်ဥဝင်ဆောင်ချင်းအတွင်းလူအပ်တဲ့အစာအာဟာရဓာတ်နဲ့ပြည့်စုံစေဝါရီမြေဝဲနိုင်ဖို့အခက်အခဲတွေရှိပါတယ်။ဒါပြင်လမ်းပန်းဆက်သွေးခက်ခဲမှုကြောင့်အချိန်မီစေးကူတာမှုမရတာကြောင့်ဥဝင်ပြတ်ကြတာကလေးအတီမွေးဖွာမှုတွေလည်းရှိနေပြီးမကြသေးခင်ရပ်ပိုင်းကလည်းဝေကင်းစားကလေးငယ်တယောက်တည်းဆုံးခဲ့တယ်လို့ဂူလိုရင်ကပြောပါတယ်။
ဒါမှနေ့စီလာစီရောက်တော့မွေးတော့မမွေးနိုင်ဘူးသွေးတွေကဆင်းလာတယ်အဲ့ဒါနဲ့သူတို့ဆိုင်ကဟာလိုက်ကောင်းဟာလိုက်နဲ့ရောက်လာကြတာကျွန်တော်တို့နေတဲ့ကျွာမှာရှိရဆရာဝန်စီလာကြတာဆရာဝန်စီရောက်လာတော့အထာဆုံးကြည့်လိုက်တော့ကလေးကပြီးသွားပြီကလေးမရပြောတာတော့စီးရုံကိုရောက်တဲ့အချိန်မှာတစ်ချက်ထုတ်ပေးတယ်လို့ပြောတယ်အသက်ထွက်သွားတာနေမှာပေါ့ကျွန်တော်တို့မှာစီးကူတာမှုနဲ့စီးရုံစီးခန့်နဲ့
ကလွယ်လို့မင်းတပ်မြို့နယ်ဒေသတစ်ခုလုံးကိုစီရဲမင်းတပ်ကစုမှုထိန်ချုပ်ထားပါတယ်မင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရဖွဲ့ကသူတို့ထိန်ချုပ်ထားတဲ့နေရာတွေမှာတော့ကျမကြီးစစ်ပေးခန်းတွေဖွင့်ပေးတာကျမကြီးဝန်ထမ်းတွေခန့်အပ်တာမိဘွားခါစာအမျိုးသမီးတွေကိုလိုအပ်တာတွေထောက်ပံ့ပေးတာကိုလုပ်ပေးနေပြီမဲ့လေလိုအပ်ချက်တွေအများကြီးရှိနေသေးတယ်လို့ဆိုပါတယ်မင်းတပ်မြို့နယ်နဲ့စစ်ပေ
အတင်းအကျပ်မခေါ်သေးပေမဲ့လူငယ်တော်တော်များများကကြောက်လန့်ပြီးထိုင်းနိုင်ငံတဲကိုဝင်ဖို့နန်ဆက်ဂိတ်တွေကိုအစုလိုက်အပြုံလိုက်ရောက်လာကြပါတယ်ဒီကြောင့်ကိုတော့ရမင်းကတင်ဆက်ပေးပါမယ်ရှင
်ထိုင်းမြန်မာနယ်စပ်ရှိဖျားသုံးစုမြို့ကိုလူငယ်တွေစုလိုက်ပြောင်လာရောက်ရှိလာကြတယ်လို့အဲ့ဒီမျိုးကဆရာတော်အရှင်ဟန်တာယာဇာကမောမာတာနဲ့ခုလိုမိုက်ပါတယ
်။နန်းလိုက်တော့ဒါမပတ်တော့မစွန်ကျုပ်တော့နော်။ဒါနဲ့ကံကပွားနော်။ဒီပေါ့။
မနေ့ကကားစီ150လောက်ရှိပါမယ်။လူတော်များတယ်။လူ3000ကျော်လောက်ရှိပါမယ်။ထွက်ပြေးလာကြပြီးဖျားသုံးစုကိုရောက်လာကြတယ်။တန်ဖြူစရက်မှုတုံကကျွန်တော်တို့မူလူမျိုးတွေများတယ်။ကြောက်လန့်ပြီးထွက်ပြေးလာကြတာစစ်မှုထမ်းဖို့ကိုဟိုကမခေါ်ရသေးဘူ
းလူငယ်တွေစုလိုက်ပြုံလိုက်ရောက်လာကြတာနဲ့ပတ်သက်ပြီးဖျားသုံးစုမျိုးရှိကရင်မျိုးသားစီယုံ KNU ဝန်ပြစ်တဲ့ပါတီ NMSP DKPA ကရင်ငင်းချမ်းရေးကောင်စီ PC နဲ့နေကြာဆောက်တာ PGF ဖွဲ့တာဝန်ရှိသူတွေဟာမြို့အောက်ချုပ်ရေးမှူးရုံးမှာဖေဖော်ဝါရီ18ရက်နေ့ကအစည်းအဝေးလုပ်ခဲ့ပါတယ်
ยาวีกาลูดิโกมีเดวินลาเกวิผู้ติมติไกผุยบีสิสิตวามะลูพยาธงสุมิวเนซาเดดาพอพยอเยยงกามีเปาะดูดูเดียวกาคุดุปยาบาเดสดากาบิรุสมุทันอุปเทปัตถันมีเดนอกไปมาดีตองสุเทโหโหลูดิตลอดเมียๆยောက်ลาจาณีเซมะตะเนตะเนลูวาทองเลชิโหยောက်ยောက်นี่ชาละสรเอลูดิโซโซสิสิผู้ตั่วสุยิโดดีโหทาวซงตะทานามาชิเด
ဒီကိန်းစစ်စေးကိန်းမှာသူတို့ဖွဲ့စုံတဲ့စစ်စေးမှုတွေပြုလုပ်ပြီးတော့မှအာခွင့်ပြုရရမှာမျိုးတွေကိုပေးဝင်မယ်ဆိုရက်အချင်းအနေထားမျိုးလေးသူတို့ဆုံးဖြတ်ခဲ့ကြတယ်လို့သိရတယ်။လတ်တလောမှာတော့ဘုရားသောင်းစုတဲကိုရောက်လာတဲ့လူတွေထိုင်းဘက်ကိုသွားမဲ့လူတွေများပြီးအချို့ကတော့တောင်လိုင်းရဲတပ်ဖွဲ့တွေနဲ့ဝင်ဖို့ဆက်သွယ်ဆောင်ရွက်နေကြတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံကိုလာမ
ို့လူတယ်လို့ရှေ့ပြောင်းလောက်သမားကြီးနှောက်ရှားနေသူပညာရေးနဲ့ဖို့ပြူတူတက်ရေးဖောင်ဒေးရှင်းကဥထုချက်ကအကြံပြုပါတယ
်သူထိုင်းနိုင်ငံမှာပြဋ္ဌာန်းထားတဲ့အလုပ်သမားနဲ့ဥပဒေတွေထိုင်းနိုင်ငံရဲ့မရှင်ချေမှုဓလိထုံးတန်းစင်နာတွေတစုံတရာကျွန်တော်တို့တည်လာထားမယ်တော့ပို့အရေးကြီးတာကဟိုထိုင်းလူမျိုးတွေထိုင်းအာဏာပိုင်နဲ့တစုံတရာတွေ့တယ်ဆိုလို့ရှိရင်ကျွန်တော်ဆက်သွယ်ဆောင်ရွက်နေရလို့ထိုင်းစပါတာစကားကိုလည်းဟိုအခြေခံလေ့လာထားတဲ့လို့ကျွန်တော်တို့အနေနဲ့ထင်ပါတယ
်ဖေဖော်ဝါရီလ10ရက်နေ့ကပြဋ္ဌာန်းလိုက်တဲ့ပြည်သူ့စစ်မှုထမ်းဥပဒေကြောင့်ထိုင်းနိုင်ငံနဲ့မြန်မာရှေ့ပြောင်းလို့တာတင်းတန်းချီရောက်လာနိုင်လို့လောက်သမားခွေရီလူကုန်ကူးမှုခြေနေတွေကပို့ပြီးတော့ဆိုးဝါးလာနိုင်မယ်လို့ဥထုချက်ကဆိုပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။လေကြောင်းတိုက်ခိုက်မှုတွေထဲကမန်စီမြို့နယ်ထဲကစီခမ်ကြီးစစ်ကောင်စီတပ်စခန်းကို KIA နဲ့ပူးပေါင်းအဖွဲ့တွေကတင်ပိုင်နိုင်ခဲ့ပါတယ်။မွန်ပြည်နယ်မှာမွန်ပြည်သက်ပါတီခွဲထွက်အဖွဲ့ကဒေသအတွင်းလူမျိုးပါတာမရွေးစစ်မှုထမ်းဖို့ဖိတ်ခေါ်လိုက်ပါတယ
်။သတင်းရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေသကတိုင်းသတင်းနောက်တွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပ
ါ။ဥဒံဥပဒေကြောင့်ချင်းမှာပတ်ဆိုးလို့သူများလာတာဖျားသုံးစုဘက်မှလည်းထိုင်းဘက်ထွက်သူပါများလာတာအပါအဝင်တိုင်းရင်သတင်းတော်ကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုလိုပတ်စဉ်ကဏ္ဍတွေပြီးမှတော့ VU ရဲ့ခြေသာရင်းရအစီအစဉ်တွေအဆုံးမသတ်ခင်သတင်းချင်းချုပ်မဆုမြတ်မွန်ပြောပြပေးပါအောင်ခင်ဗျာ။
ကျော်ရမြင့်နောက်ဖက်ကဒေသတွေကဒီအစ္စရေးစစ်ဆေးဂိတ်တစ်ခုနားကလမ်းပေါ်ကနေပြီးတော့တနတ်သမား၃ယောက်ပြစ်ခတ်လို့အစ္စရေးတယောက်တည်ဆုံးပြီးတော့၈ယောက်ဒဏ်ရာရခဲ့တယ်လို့အစ္စရေးရဲတပ်ဖွဲ့ကပြောပါတယ်။မနေ့9ရက်နေ့ကရင်ကျော်ပိတ်ချိန်ဂျေရုဆလင်မြို့အရှေ့ဘက်ကဝေးပြေးလမ်းမကြီးပေါ်မှာကနေပြီးတော့ဒီစစ်ဆေးဂိတ်မှာစောင့်နေတဲ့ကားတွေကိုမောင်းပြန်တနတ်တွေနဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။တချိန်တည်းမှာပဲအစ္စရေးကိုပိတ်ဆို့ထားတဲ့ဂါဇာဒေသတွေကိုဒီလူသားချင်းစာနာတဲ့အကူအညီတွေကုန်းချောင်းကနေပို့နိုင်ဖို့ခက်ခဲနေချိန်မှာဗြိတိန်နဲ့ဂျော်ဒန်နိုင်ငံတို့ကလေကြောင်းကနေအကူအညီတွေကိုဒီကနေ့ချပေးခဲ့ပါတယ်။ဂါဇာမြောက်ပိုင်းကဒီတယ်အယ်ဟာဝါဆေးရုံအတွက်ဆေးဝါးလောင်စာနဲ့အစားအသောက်တွေပါဝင်တဲ့တန်ချိန်၄တန်ရှိတဲ့ဗြိတိန်ရဲ့အကူအညီတွေကိုဂျော်ဒန်လေတပ်ကလေယာဉ်တွေပေါ်ကနေချပေးခဲ့တာဖြစ်ပါတယ်။နျူကလ িয়ার လက်နက်ထောက်လုပ်နိုင်တဲ့အဆင့်ရှိတဲ့မြန်မာနိုင်ငံထွက်တပ်သတ္တုတွေကိုရောင်းချဖို့ကြိုးစားမှုနဲ့ဂျပန်နိုင်ငံကယာကူဇာရာဇဝတ်ဂိုင်းခေါင်းဆောင်တယောက်ကိုအမေရိကန်အစိုးရကတရားစွဲလိုက်ပါတယ်။မြန်မာနိုင်ငံကတိုင်းဒေသလက်နက်ကိုင်အဖွဲ့တစ်ခုအတွက်လက်နက်ဝယ်ဖို့ကြားပွဲစားလုပ်ပေးသူတာကဲရှိအဘီဆာဝါဟာနျူကလ িয়ার လက်နက်ထောက်လုပ်နိုင်တဲ့အဆင့်ရှိတဲ့ယူရေနီယံနဲ့ပလူတိုနီယံတွေနဲ့မူရည်ဆေးဝါးတွေကိုရောင်းချဖို့ပူးပေါင်းကြံစီခဲ့တယ်လို့အမေရိကန်တရားရေးဌာနအမျိုးသားလုံခြုံရေးဌာနခွဲရဲ့လက်ထောက်တရားသူကြီးချုပ်မက်သျူးဂျီအိုလ်ဆန်ကထုတ်ပြန်ကြမှာပြောထားပါတယ်။ယူရေနီယံနဲ့ဒီလက်နက်ထုတ်လုပ်နိုင်တဲ့အဆင့်ရှိတဲ့ပလူတိုနီယံတွေပါဝင်တဲ့ပစ္စည်းတွေကိုတာကဲရှိအဘီဆာဝါဟာမြန်မာနိုင်ငံကနေတခြားနိုင်ငံကိုဒီခိုးထုတ်ခဲ့တာဟာလည်းရဲတဲ့နဲ့လောက်ရဖြစ်တယ်လို့နယူးယောက်တောင်ပိုင်းခရိုင်တရားရုံးကအစိုးရရှေ့နေကလည်းပြောပါတယ်။တရားရုံးမှတ်တမ်းတွေအရဒီအသက်60အရွယ်အဘီဆာဝါနဲ့သူ့အမှုရဲအတူအသက်62နှစ်အရွယ်ထိုင်းလူမျိုးတယောက်တို့ကိုနိုင်ငံတကာမူရည်ဆေးနဲ့ဒီလက်နက်မောက်ခိုးကူးမှုလို့ဆိုင်ရာဥပဒေတွေနဲ့2022ခုနှစ်ထဲကအမေရိကန်အစိုးရကတရားစွဲထားပြီးတော့အခုတော့ဒီယူရေနီယံနဲ့မောက်ခိုးကူးမှုနဲ့ထပ်ပြီးတော့တရားစွဲခဲ့တာဖြစ်ပါတယ်ရှင်။
ကျေးဇူးပါမဆုမြတ်မွေအခုလိုသတင်းအချင်းချုပ်ပြီးမှာတော့ VO ရဲ့အခုကြာတာရညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ္မာပါစက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန် Channel Robert Bus ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေဝါရှင်လန်းချမ်းမြေကြပါစေကောင်းကောင်းလေးအိပ်ဆက်အနားယူနေတဲ့ညဖြစ်ကြပါစေခင်ဗျာ
This program.